Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်အောက်တိုဘာလ25ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 MHz လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေချပါစေရှင်ကျမတင်ကြီးထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုတော့မတ်တင်ကြီးထိုင်တဲ့အတူတင်ဆက်ပေးတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်ကချင်ပြည်နယ်ဖားကန့်ဒေသလေကြောင်းတိုက်ခိုက်မှုအတွင်းအရသာတွေတည်ဆုံခဲ့ရတဲ့ဗော်ကူလာတမကအသွေးမှုချုပ်ကစိုးရင်ကြောင်းပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်မှာဆိုက်ကလုန်းမုန်တိုင်းတိုက်ခတ်နိုင်တဲ့အတွက်လူအများအပြားရွှေ့ပြောင်းနေရပါတယ်နျူကလ িয়ার လက်နက်နဲ့တိုက်ခိုက်ဖို့ယူကရိန်းကြံစည်နေကြောင်းရုရှားရဲ့ဆွဆွဲချက်ကိုအမေရိကန်ကပယ်ချလိုက်ပါတယ်။အဲဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။မြန်မာစစ်တပ်ကဖားကန်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အကြောင်းအပြည့်အစုံကိုတော့သတင်းတွေပြီးမှအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်
။ဒီမန်လေးကချက်ဖိုက်တာလက်ပြီးလောက်တယ်။ဒီလာတော့ဒီဖားကန်ဒီဝင်ခါနေဖားကြီးဖြတ်လာတာ။မိုင်းကတော့လေးလုံးလောက်ကျဲတဲ့ခဏ။ကျဲတော့လူတွေကအတုံယုံပဲနေကြတယ်။
တိုက်ခိုက်မှုအကြောင်းပြည်စုံကိုမကြခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့ယူကရိန်းစစ်ပွဲကြောင့်ခင်ပွန်းတဲ့ကိုဆုံးရှုံးပြီးမုတ်ဆိုးမှဖြစ်ကြရသူတွေရဲ့ဘဝအကြောင်းစစ်တမ်းတင်ယူကရိန်းမှာဘလုံးအသင်းကစစ်ကံပြန့်ဆောက်ကူညီပေးနေတဲ့အကြောင်းရေနံနဲ့ပတ်သက်ပြီးအမေရိကန်နဲ့ဆော်ဒီကြားအငင်းပွားမှုစတဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်နောက်ပိုင်းမှာတော့သတင်းတောင်မှတ်စုစစ်ပွားရေးဘလော့ဂါတွေပြောသည်မှတက်တန်ရောင်သတင်းလွှာအပတ်စဉ်အစီအစဉ်တို့ကိုလည်းနားဆင်ကြရပါမယ်အခုရေဆုံးတော့အင်ကာနစ်မနေ့ခင်ထိတ်တန့်ရောက်တဲ့နေ့ကိုကိုစော်မှုကျော်နဲ့အတူတင်ပြပေးပါမယ်ရှင
်ယူကရိန်းကရေဒီယို30ကြွပစ္စည်းတွေပါဝင်တဲ့လက်နက်တွေနဲ့တိုက်ခိုက်ဖို့ကြံစည်နေတဲ့ဆိုတော့ရုရှားရဲ့ဆွဆွဲချက်ဟာမဟုတ်မမှန်ကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার လက်နက်နဲ့ပတ်သက်တဲ့ရည်ရည်ချက်ကိုတော့ပြောင်းလဲမှာမဟုတ်ဘူးလို့အမေရိကန်အင်ဂျီတော်တာဝန်ရှိသူတွေကရုရှားရဲ့ဆွဆွဲချက်ကိုတင်းနှင်းလာနေတဲ့ကတုံ့ပြန်ပြောဆိုလိုက်ပါတယ်နျူကလ িয়ার ပစ္စည်းတွေပါဝင်တဲ့ပုံမှန်မဟုတ်တဲ့လက်နက်တွေနဲ့တိုက်ခိုက်လာရင်အမေရိကန်ကဘယ်လိုတုံ့ပြန်မလဲဆိုတဲ့ကြိုတင်မှန်းဆပြောဆိုချက်တွေကိုမပြောလို့ပေမဲ့နျူကလ িয়ার လက်နက်အသုံးပြုလာမယ်ဆိုရင်တော့နောက်ဆက်တွဲရလဒ်တွေဟာအလွန်ပြင်းထန်မယ်လို့ရုရှားကိုအတိပေးထားပြီးသားဖြစ်ပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီတာဝန်ရှိသူတူဖြစ်တဲ့ဂျွန်ကာဘီကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရုရှားကယူကရိန်းအနေနဲ့ရေဒီယို30ကြွပစ္စည်းတွေပါဝင်တဲ့လက်နက်နဲ့တိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့တင်းနှင်းလာလင်းမှာထပ်မံဆွဆွဲခဲ့တာပါယူကရိန်းကိုမဟုတ်မမှန်တဲ့အကြောင်းပြချက်နဲ့ဆွဆွဲပြီးနျူကလ িয়ার ပစ္စည်းတွေပါဝင်တဲ့ဘုံအုံပြုတိုက်ခိုက်ဖို့ရုရှားကကြံစည်နေတယ်လို့အနောက်တိုင်းနိုင်ငံတွေကလည်းတင်းနှင်းလာနေမှာပြောဆိုပါတယ်ယူကရိန်းကတော့ရုရှားရဲ့ဆွဆွဲချက်ကိုညှစ်ပယ်ထားပြီးရုရှားကဒီလိုလက်နက်မျိုးတွေနဲ့တိုက်ခိုက်ဖို့ပြင်ဆင်နေကြောင်းနဲ့ယူကရိန်းကိုအပြစ်ဖို့စူးစမ်းနေတာဖြစ်တယ်လို့ပြောဆိုထားပါတယ်
ဆိုဗီယက်ယူနီယံလက်အောက်မှာရုရှားတွေကိုကျူးကျော်သိမ်းပိုက်သူတွေအဖြစ်ရှုမြင်ချတဲ့ယူကရိန်းကလေးတွေဟာရင်းနှစ်ပြီးတည်တည်နေလို့ RT မီဒီယာကအစီအစဉ်တင်ဆက်သူတို့ကပြောဆိုခဲ့ပြီးနောက်တင်းနှင်းခွေနေမှာတော့ရုရှားအစိုးရထိန်းချုပ်တဲ့ RT မီဒီယာဟာလူမျိုးရုံးတပ်ဖြတ်မှုကိုလှုံ့ဆော်နေသူအဖြစ်ယူကရိန်းကတုံ့နှုံပြောဆိုလိုက်ပါတယ်ရုရှားကိုဝေဖန်တဲ့ကလေးတွေကိုရေစည်းတံနဲ့မြစ်ထဲလွှင့်ပစ်လိုက်ရမှာလို့ RT ရဲ့အစီအစဉ်တင်ဆက်သူအန်တန်ခရပ်ဆော့စကီကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်လွှင့်ခဲ့တဲ့အစီအစဉ်တစ်ခုထဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ရုရှားရုပ်သံ RT ရဲ့အစီအစဉ်တင်ဆက်သူခရပ်ဆော့စကီဟာစစ်လိုလားသူဖြစ်ပြီးဥရောပသမဂ္ဂ EU ကတန်းခတ်ထားသူလည်းဖြစ်ပါတယ်။ရုရှားသိပ္ပံစိတ်ကူးယဉ်ဝတ္ထုရေးသားသူဆာဂေးလူကာယန်ကိုက1980ပြည်လူနှစ်တဲ့အတွင်းသူယူကရိန်းကိုပထမဆုံးအချိန်ရောက်ခဲ့ချိန်မှာယူကရိန်းကလေးတွေကသူတို့နိုင်ငံကိုရုရှားတို့သိမ်းပိုင်မထားရင်ပိုပြီးနေပြော်မှာဖြစ်ကြောင်းပြောကြတယ်ဆိုတာကို RT ရဲ့အစီအစဉ်တင်ဆက်သူကအခုလိုတုံ့ပြန်တာဖြစ်ပါတယ်။ထာစနာမြစ်ထဲမှာရင်းနှစ်သေခဲ့တဲ့ကြောင်းဒီကလေးတွေကိုရင်းနှစ်တက်ပြစ်လိုက်လို့သူကပြောဆိုခဲ့တဲ့အပြင်သူတို့ကိုတဲထဲမှာအဆုလိုက်ထားပြီးမီးရှို့လို့လည်းရတယ်လို့ပြောခဲ့တာပါ။ကျူးကျော်မှုအတွင်းယူကရိန်းအမျိုးသမီးကြီးတဦးကိုရုရှားစစ်သားတွေကမရင်းကျင့်တဲ့ဆိုတဲ့သတင်းတွေကိုလည်းသူကလှောင်ပြောင်ရေမောခဲ့တာကိုလူမှုကွန်ရက်မီဒီယာပေါ်မှာပြန့်နှံ့နေတဲ့တွဲဆုံမေးမြန်းခန်းအတိုလေးထဲမှာတွေ့ရပါတယ်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမက်ထရို ခူလီပါကတော့အဲ့ဒီဗီဒီယိုအတူလေးကို Twitter လူမှုကွန်ရက်မှာတင်ပြီး RT ကိုမတားမြစ်သေးတဲ့အစိုးရတွေကြီးရှုကြပါလို့ရေးသားထားပါတယ်ရှင
်ဗြိတိန်နိုင်ငံမှာဝင်ကြီးချုပ်ဖြစ်လာတော့မဲ့ရရှိဆူနာကသူ့အနေနဲ့ဗြိတိန်ပြည်သူတွေအတွက်တာဝန်ထမ်းဆောင်သွားမှာဖြစ်ပြီးစီးပွားရေးဆိုင်ရာအခက်အခဲတွေကိုဖြေရှင်းမဲ့အကြောင်းဂတိပြုပြောကြားလိုက်ပါတယ
် But there is no doubt we face a profound
တိုင်းပြည်မှာစီးပွားရေးအခက်အခဲတွေကိုကြီးကြီးမားမားကြုံတွေ့နေရပါတယ်ကျွန်တော်တို့တည်ငြိမ်မှုနဲ့စည်းလုံးညီညွတ်မှုလိုအပ်ပါတယ်ကျွန်တော်တို့ပါတီနဲ့ကျွန်တော်တို့တိုင်းပြည်ကိုအတူတကွစည်းလုံးညီညွတ်အောင်ဦးစားပေးဆောင်ရွက်ပါမယ်ဒီနီလန်းနဲ့ပဲရင်ဆိုင်နေရတဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာပါလို့ Conservative Party ရဲ့ခေါင်းဆောင်ဖြစ်လာတဲ့ဆူနာကတင်းနှင်းလာနေမှာပြောဆိုလိုက်တာပါပြည်ထောင်နိုင်ငံရဲ့ရှေးယိုးဆွဲ Conservative Party ခေါင်းဆောင်ရွေးပွဲကိုတနင်္လာနေ့မှာပြုလုပ်ခဲ့တာဖြစ်ပြီးရရှိဆူနာအနိုင်ရခဲ့ပါတယ်ပါတီခေါင်းဆောင်ကဝန်ကြီးချုပ်ဖြစ်လာမှာဖြစ်ပြီးလက်ရှိနှုတ်ထွက်ထားတဲ့ဝန်ကြီးချုပ် Liz Truss ကတနင်္လာနေ့နှောင်းပိုင်းဒါမှမဟုတ်အင်္ဂါနေ့မှာတရားဝင်လွှဲပြောင်းပေးရင်ဝန်ကြီးချုပ်ဖြစ်လာတော့မှာဖြစ်ပါတယ်အင်္ဂါနေ့မှာဗြိတိန်ဘုရင်တတိယမြောက်ချားနဲ့တွားရောက်တွေ့ဆုံမယ်လို့ခန့်မှန်းရပြီးဘုရင်ကအစိုးရဖွဲ့စည်းဖို့တရားဝင်ပြောကြားလိမ့်မယ်လို့မျှော်လင့်ထားပါတယ်
ရာသီဥတုဆိုင်ရာကုလသမဂ္ဂညီလာခံရှေ့လာတဲ့ချင်းပါတော့မယ့်အချိန်မှာပဲရာသီဥတုပြောင်းလဲမှုကိုကင်တွယ်ဆောင်ရွက်ရေးဥပဒေသစ်၃ခုကိုသဘောတူညီချက်ရရှိရေး EU ဥရောပသမဂ္ဂဘက်ကရည်ရွယ်ထားပြီးကုလသမဂ္ဂဆွေးနွေးပွဲမှာ EU ရဲ့နိုင်ငံရေးဩစာကိုမြင့်တင်နိုင်ရေးကြိုးပမ်းနေပါတယ်။ဖန်လို့ရင်တန်းွေထုတ်လွှတ်မှုလျှော့ချရေးလက်ရှိအစီအစဉ်နဲ့အမြန်ဆုံးလျှော့ချနိုင်ရေးကြားကွာဟချက်ကိုပေါင်းကူးနိုင်ရေးအတွက်ဒီနှစ်ညီလာခံမှာတွန်းမြင့်ဆောင်ရွက်ရေးဂရိကဝတ်တွေပေးအပ်ဖို့နိုင်ငံပေါင်း200နီးပါးကပြီးခဲ့တဲ့နှစ် COP26 ညီလာခံမှာသဘောတူခဲ့ကြတာပါဒါပေမဲ့အီဂျစ်မှာ COP27 ညီလာခံကျင်းပဖို့သတင်းနှစ်ပတ်အလိုအထိနိုင်ငံ2ဒါဇင်နီးပါးပဲဆောင်ရွက်ထားနိုင်ပါတယ်အဖွဲ့ဝင်28နိုင်ငံပါ EU ကတော့သူ့ရဲ့ရည်မှန်းချက်ကိုမြင့်တင်ရေးတင်းနှလာနေမှာပဲသဘောတူခဲ့ကြပါတယ်တချိန်တည်းမှာပဲဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးဥပဒေ၃ခုကိုညှိနှိုင်းနေတာကိုလည်းအရှိန်ဟုန်မြင့်ဆောင်ရွက်ဖို့ EU ကသဘောတူထားကြောင်းရာသီဥတုပြောင်းလဲမှုအရေးဆိုင်ရာအသစ်ရည်မှန်းထားတဲ့မူဝါဒတွေနဲ့အတူကုလသမဂ္ဂညီလာခံမှာတင်ပြနိုင်မှာဖြစ်ကြောင်း EU တာဝန်ရှိသူတွေက Reuters သတင်း Agency ကိုပြောပါတယ်အရှိန်မြင့်ဆွေးနွေးနေတဲ့မူဝါဒတွေထဲမှာတော့2035ခုနှစ်အရောက်မှာ EU နိုင်ငံတွေမှာရုပ်ကြွင်းလောင်စာသုံးကားတွေထပ်ပြီးရောင်းချတာကိုတားမြစ်တဲ့ဥပဒေဥရောပရဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်မှုကိုသဘာဝအတိုင်းစုပ်ယူနိုင်မဲ့တစ်တောတွေလိုမျိုးသဘာဝရင်းမြစ်တွေကိုတိုးချဲ့ရေးနဲ့ဓာတ်ငွေ့လျှော့ချရေးရည်မှန်းချက်ကိုလိုက်နာရေးတို့ဖြစ်ပါတယ်ရှင်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ကချင်ပြည်နယ်ဖားကန်ဒေသမှာလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်အရသာအများအပြားတိကျထိခိုက်တဲ့သတင်းတွေအပေါ်ကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတာရက်စ်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်ကြောင်းပြောဆိုလိုက်ကြပါတယ်ကချင်ပြည်နယ်မှာလေကြောင်းကတိုက်ခိုက်မှုကြောင့်အရသာအများအပြားထိခိုက်တိကျခဲ့တဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ကိုစစ်ဆေးနေတဲ့အချိန်တည်းမှာပဲဒီသတင်းတွေအပေါ်အထူးစိုးရိမ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံနဲ့အတွင်းရေးမှူးချုပ်ကပြောဆိုလိုက်ပါတယ်အတွင်းရေးမှူးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူချာကနယူးယောက်ကုလသမဂ္ဂယုံချုပ်မှာတနင်္လာနေ့သတင်းစာရှင်းလင်းပွဲတော်ကပြောဆိုခဲ့တာဖြစ်ပါတယ်တနင်္လာနေ့အစောပိုင်းမှာပဲကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာယုံကညင်ညာချက်တစ်စောင်ထုတ်ပြန်ခဲ့ပြီးအရာသားတွေထိခိုက်သေးတဲ့တိုက်ခိုက်မှုတွေကိုလက်မခံနိုင်ကြောင်းပြောထားပါတယ်ကချင်ပြည်နယ်ဖားကန်ဒေသမှာတနင်္ဂနွေနေ့ညကလေကြောင်းတိုက်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးခဲ့ပြီးခံမှန်းခြေ80လောက်ဒဏ်ရာရကြောင်းကချင်လက်နက်ကိုင်အဖွဲ့ KNY ပြောရေးဆိုခွင့်ရှိသူပုံမူကြီးနော်ဘူးကတော့ VOA ကိုပြောဆိုထားပါတယ်မြန်မာစစ်ကောင်စီကတော့လေကြောင်းတိုက်ခတ်မှုကြောင့်အရက်သားတွေသေဆုံးကြောင်းသတင်းဟာမမှန်ကန်ကြောင်းညင်းဆိုထားပြီး KNY တပ်မဟာကိုအခြေစိုက်လှုပ်ရှားတဲ့နေမြေကစစ်စင်ရေးအတွင်ကချင်လန်ဒကိုင်းအစင်းမြင့်တပ်မှုတွေနဲ့ PDF အဖွဲ့ဝင်တွေတည်ဆုံခဲ့တာဖြစ်ကြောင်းတနင်္လာနေ့မှာထုတ်ပြန်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူနေထူထပ်တဲ့အနေပိုင်းဒေသကိုဆိုက်ကလုန်းမုန်တိုင်းဥတီလာနေပြီးမုန်တိုင်းလမ်းကြောင်းမှာရှိတဲ့လူပေါင်းသိန်းချီပြီးဘေးလွတ်ရာရွှေ့ပြောင်းထားပြီးအနည်းဆုံး2ဦးသေဆုံးကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘင်္ဂလားပင်လယ်အော်အတွင်းကဘာဆန်ချကျွန်းမှာရွှေ့ပြောင်းထားတဲ့ရိုဟင်ဂျာဒုက္ခသည်3,000လောက်ကိုတော့အိမ်တွင်းမှာပဲနေကြဖို့လဲတိုက်တွန်းထားပါတယ်။တနအီကိုအမြင့်ဆုံးလေတိုက်နှုန်း55မိုင်နှုန်းနဲ့စီထရန်ဆိုက်ကလုန်းမုန်တိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းခပူပါရာမြို့အနီးကုန်းတွင်ပိုင်းကိုအင်ကန်နဲ့မနက်ပိုင်းမှာဝင်ရောက်မယ်လို့ဘင်္ဂလားဒေ့ရှ်မိုးလေဝသတာဝန်ရှိသူတွေကခန့်မှန်းထားပါတယ်။မုန်တိုင်းဒီရေကပုံမှန်ထက်10ပြေလောက်ထိမြင့်တက်နိုင်ကြောင်းခန့်မှန်းထားတာကြောင့်လူပေါင်းသန်းချီနေထိုင်တဲ့ဒေသတွေရေမြုပ်သွားနိုင်တဲ့ကိစ္စကအာနာပိုင်းတွေအတွက်အဆိုးရိမ်ဆုံးကိစ္စဖြစ်ပါတယ်ရှင်။
နာမည်ကျော်ပါကစ္စတန်သတင်းတောက်တူကင်ညာနိုင်ငံမှာတနက်နေ့ပြစ်ဒဏ်ခံရခဲ့တာကြောင့်ထိဆုံးခဲ့ရပြီးအာဏာပိုင်တွေကတော့မှောင်ရင်ပြစ်ခတ်မှုဖြစ်တယ်လို့ပြောဆိုပါတယ်။တနင်္ဂနွေနေ့ညကမဂဒီမြို့နယ်မြို့တော်နိုင်ရိုဘီအကြားအဝေးပြေးလမ်းမှာသူ့ရဲ့ကားကိုမောင်းနှင်လာတဲ့ယာဉ်မောင်းကစစ်စေးဂိတ်မှာမရက်လို့ဆိုတဲ့ဆွဆဲချက်နဲ့ပြစ်ခတ်ရကအသက်50အရွယ်ပါကစ္စတန်သတင်းတောက်အာရှရှရစ်ဦးကောင်းကိုထိမှန်ပြီးထိဆုံးခဲ့တာလို့ကင်ညာနိုင်ငံကထင်ရှားတဲ့သတင်းစာတစ်စောင်ကဖော်ပြခဲ့ပါတယ်။ရှရဲဟာပါကစ္စတန်နိုင်ငံကထိတ်တန့်ရုပ်မြင်သံကြားသတင်းဌာနတစ်ခုဖြစ်တဲ့ ARY သတင်းဌာနမှာပါဝါပလေးအာနာကစားပွဲဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုနှစ်အတော်အကြာပြုလုပ်ခဲ့သူဖြစ်ပါတယ်။သူ့ရဲ့ Twitter လူမှုကွန်ရက်မှာလည်းကြည့်ရှုသူမှာယူကြည့်ရှုသူနှစ်တန်းကျော်ရှိပါတယ်။သူ့ရဲ့သေဆုံးမှုအတွက်ပါကစ္စတန်မှာလူအများဝမ်းနဲ့ကြေကွဲသလိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လည်းတောင်းဆိုကြပါတယ်။
အမေရိကန်ပြည်ထောင်စုမစ်ဇူရီပြည်နယ်စိန့်လူးဝစ်မြို့ကအထက်တန်းကျောင်းတစ်ခုအတွင်းတနက်ပစ်ခတ်မှုမှာတနက်သမားအပါအဝင်အနည်းဆုံး3ဦးသေဆုံးခဲ့ရပါတယ်။ Central Visual and Performing Arts အထက်တန်းကျောင်းမှာတနင်္လာနေ့မနေ့ခင်းတနက်ပစ်ခတ်မှုအတွင်းဒဏ်ရာရသူ6ဦးရှိကြောင်းစိန့်လူးဝစ်ရဲမင်းကြီးမိုက်ကယ်ဆက်ကပြောပါတယ်။သေဆုံးသူတွေထဲမှာအရွယ်ရောက်ပြီးအမျိုးသမီး2ဦးဆယ်ကျော်သက်မိန်းကလေး2ဦးနဲ့တနက်သမားတို့ဖြစ်တယ်လို့လည်းသူကပြောပါတယ်။ကျောင်းကကျောင်းသားတွေအများအပြားကတော့သူတို့စာသင်ခန်းတွေထဲမှာပိတ်ဆို့ကာရန်ပီးတင်းရှောင်ခဲ့ကြကြောင်းဒေသခံ St. Louis Port Dispatch သတင်းစာကိုပြောကြပါတယ်။မနေ့9နိုင်လောက်မှာကျောင်းအုပ်ကကျောင်းထဲမှာတနက်သမားရောက်နေကြောင်းလျှို့ဝှက်ကုတ်ကိုအတန်ချက်ဆက်နဲ့ကြီးညာခဲ့ကြောင်းကျောင်းကတင်းချဆရာ David Williams ကလည်းသတင်းစာကိုပြောပြခဲ့ပါတယ်။အထက်တန်းကျောင်းထဲမှာရှိနေတဲ့ရဲကတနက်သမားကိုအလျင်အမြန်ဟန်တားနိုင်ခဲ့ကြောင်းလဲ St. Louis ကျောင်းက Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။တနတ်သမားရဲ့နာမည်ကိုတော့မထုတ်ပြန်သေးပါဘူး။ဒါပေမဲ့အသက်20ဝန်းကျင်အမျိုးသားဖြစ်တယ်လို့ရဲကပြောဆိုထားပါတယ်ရှင်။ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျော်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။အရင်ဆုံးတော့ကချင်ပြည်နယ်ရင်းကလေကြောင်းတိုက်ခိုက်မှုအကြောင်းကိုပြောပြမှာပါ။ကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာကိုနယ်မြေဖားကန်ဒေသမှာတနင်္ဂနွေညဒေဂီတာဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းသုံးဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်ကချင်အမှုပညာရှင်တချို့အပါအဝင်အရက်သား50ထဲမှနဲ့တေဆုံးတဲ့အကြောင်း KIO ကချင်လွတ်လပ်ရေးအဖွဲ့ကပြောပါတယ်။ကနဦးထွက်လာတဲ့သတင်းတွေအရထိခိုက်ဒဏ်ရာရသူလည်း80လောက်ရှိမယ်လို့ခန့်မှန်းပါတယ်။ KIO ကချင်လွတ်လပ်ရေးအဖွဲ့တီထောင်တဲ့62နှစ်ပြည့်အခမ်းအနားအချိုဂီတာဖျော်ဖြေပွဲကျင်းပနေချိန်မြမစစ်တပ်ကလေချောင်းကဘုံကျဲတိုက်ခိုက်ခဲ့တာလို့လည်းပြောပါတယ်။ဖားကန့်လေချောင်းကနေတိုက်ခိုက်ခံရတဲ့သတင်းကိုတော့ကိုငင်းချန်းတင်ပြထားပါတယ်ရှင်
။ဖားကန့်မြို့နယ်လုံခင်းအထက်ပိုင်းဥရုချောင်းပြားမှာရှိတဲ့ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တပ်မဟာကိုတရင်6အခြေဆိုင်ရာအနံ့ပါကျေးရွာအနီးမှာတနင်္ဂနွေနေ့ည8နာရီကျော်လောက်ကတိုက်ခိုက်ခံခဲ့ရတာပါကချင်လွတ်လပ်ရေးအဖွဲ့ KIO တီထောင်ထားတဲ့62နှစ်ပြည့်အခမ်းအနားအချိုဂီတဖျော်ဖြေပွဲကျင်းပနေချိန်မြန်မာစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာလို့လဲအခင်းဖြစ်ပွားတဲ့နေရာအနီးကလုံခင်းဒေသခံတို့ကပြောပါတယ်အ
ဲ့မှာဒီ KIO နေ့ကတော့တမောက်ဖို့ကြောင့်တော့လောက်ကြတာကိုလောက်ကြတော့အဲ့မှာစင်ပင်ဒီဂီတတွေလောက်တယ်ပြန်လာတဲ့လူထုတွေကိုဧကခံတယ်မရညာ၈နာရီခွဲဝင်းချက်လောက်မှာဒီမန်လေးကချက်ဖိုက်တာလက်စီလောက်ဆင်းတယ်ဒီလာတော့ဒီဖက်ကန်ဒီဝီခါနဲ့ဖိုက်ပြီးဖြတ်လာတာမိုင်းကတော့လေးလုံးလောက်ကျဲတယ်ဆင်းတယ်ကျဲတော့လူတွေကအတုံယုံပဲနေကြတယ်နေရင်တည်းအရာရောရာထပ်လို့ပြောတယ်ဗောနော်လူကတစ်ဖက်ဝင်းချက်လောက်ရောက်နေတာ
တခြားဒေသခံတူကလည်းထိခိုက်သေးဆုံးရတဲ့ဆိုင်ရင်ရသလောက်စစ်တမ်းကောက်ခံနေတယ်လို့ပြောပါတယ်
ကျွန်တော်လည်းတော့ရှင်းယူနေတယ် ရာပိုင်းတော့ရထားတယ်ဒီနေ့အဲ့ဒါဒေဆုံးရရဲ့ချက်ခံရတဲ့တရားပြောမတင်နဲ့60လောက်တော့ရှိမတင်နဲ့ဒေဆုံးတာတော့မအရင်တည်းပုံများများမရှာသူကလူစုလူဝေးလုပ်နေတဲ့အချိန်ဖြစ်တော့စိတ်ရှုလုပ်တယ်ဖြစ်တာအမှစင်မလို့ကြီးနေတဲ့လူစုံနေတဲ့လူပရိသတ်ကြီးနေတဲ့လူရှေ့ခုံတန်းသုံးခုံတော့အကုန်ပါသွားလို့ပြောတာလူကြီးတယ်များတယ
်ဖားကန်ဘက်ကဘာသာရေးအသင်းအဖွဲ့တွေနဲ့နိုင်ရေးကူညီမှုအဖွဲ့တွေဟာထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့တွားရောက်ခဲ့ပေမဲ့လည်းမြန်မာစစ်တပ်ဘက်ကလမ်းတွေပိတ်ထားတဲ့အတွက်ညနေပိုင်းအထိဝင်ခွင့်မရသေးကြောင်း VOA ကိုအခုလိုပြောပါတယ
်အခုဘာမှလုပ်လို့မရဘူးတန်တိုးပိတ်ထားအဲတက်ကပိတ်ထားတယ်တော့ဟိုကန်စီရောက်လည်ပြီးကူညီအသင်းဖွဲ့ကမြန်မာလေးအခြေအနေရှိတယ်တော့နိုင်ကူညီအသင်းဖွဲ့လည်းဝင်လို့မရဘူ
း KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ထိခိုက်ဒေဆုံးမှုစီးရင်ကိုပြုစုနေတဲ့ဖြစ်တဲ့အကြောင်းနဲ့ကနဦးထွက်လာတဲ့အတီးပြုတ်ထားတဲ့စီးရင်ကိုအခုလိုပြောပါတယ
်။ဟုတ်ပြီလေဟိုတရားဝင်တို့စီးပြပြုတ်စုပြမှတရားကတော့မရှိဘူး။ဒါပေမဲ့အဲ90ဝန်းကျင်လောက်ကတော့တည်ချာလို့သူတို့တည်နေပေးလာတာရှိပါတယ်။နောက်ထိခိုက်ဒဏ်ရာရတဲ့လူပြားတော့90နီးပါးပေါ့နော်။အဲ့တော့ရှိမယ်လို့သူတို့ကမှန်းတာရှိပါတယ်။အဲတရားတော့သူတို့လည်းတော့အရှုပ်ရှိတ်ကတူများပါတယ်။နော်။အဲတခြားဒီပြုနိုင်တဲ့ဒီချက်လက်တရှိလို့ရှိတော့ညမမဆက်တက်ပြပါမယ်
ထိခိုက်ဒဏ်ရာရသူတွေကိုစောင့်ရှောက်ဖို့ကယ်ဆယ်ရေးအဖွဲ့တွေတွားရောက်နေတဲ့အကြောင်းနဲ့လမ်းတွေပိတ်ထားတဲ့အခြေအနေတွေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုရှင်းပြပါဗျာ
အဲ့ဒါလည်းအခုတည်းကတော့သူတို့ gate တွေကတော့မခွေဖို့လို့ပြောကြပါတယ်အဲဒီတွားရဲ့လာရဲ့ကုန်လုံးအစီအစဉ်မှာပိတ်ထားတယ်ဆိုတာတရင်ကတော့အခုတည်းကတော့မခွေဖို့လို့ပြောပါတယ်နော်အဒီ DCG ကနေပြီးတော့မှဒီခွေတုံပေးတဲ့ဟာဒီလေခွေတီရတော့အခုပြုတ်တယ်မပြုတ်ဘူးဆိုတာတော့မရှားသိရပါဘူးအဲဒါပေမဲ့ကိုအတူပြောတဲ့ပုံကတည်းခမ်းမကြည့်တော့အခုပြုတ်ကတော့မရပါဘူ
း KIO ရဲ့နှစ်ပတ်လည်နေ့မှာအရက်သားတွေကိုထိခိုက်အောင်တိုက်ခိုက်တဲ့အပေါ်မှာလည်းအခုလိုဝေဖန်ပြောဆိုသွားပါတယ်
ကျွန်တော်တို့နှစ်တိုက်လုပ်နေတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်ရန်သူဘက်ကနဲ့လည်းကျွန်တော်တို့ပြည်သူလူထုနဲ့ပူးပေါင်းပြီးမှအတူတူနေရတာလည်းတို့လည်းတည်ပြီးသားဖြစ်ပါတယ်။ဒီနေ့သားနဲ့အခုလိုမျိုးလုပ်တာတော့ယူမာတဲ့အလုပ်ရက်တည်းဖြစ်ပါတယ်။နောက်စစ်ရာစုလို့မြောက်တဲ့တော့လည်းပြောလို့ရပါတယ်။ဒါပြည်သူလူထုတို့ကလည်းအခုလိုမျိုးအဲဒီဆုံးသွားတာဒီထိခိုက်သွားတာဒီကတော့ကျွန်တော်တို့ KO ဒီနေ့လည်းမမြင်ပါနဲ့ကျွန်တော်လည်းစိတ်မအောင်ပါဘူး။
KIO ကချင်လွတ်လပ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးပြောဆိုသွားတာပါ KIO ကချင်လွတ်လပ်ရေးအဖွဲ့ကို1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ KIA အဖွဲ့ကိုတော့1961ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်ခင်ဗျာ
ကချင်ပြည်နယ်ရင်းကတိုက်ခိုက်ခံရမှုအကြောင်းကိုငင်းချံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံတကာသတင်းဆောင်မတွေဘက်ကိုအလှည့်ပေးချင်ပါတယ်ယူကရိန်းစစ်ပွဲကြောင့်လူသန်းပေါင်းများစွာရဲ့ဘဝတွေပြောင်းလဲသွားရတဲ့အထက်မှာအထူးသဖြင့်အမျိုးသမီးတွေဆိုရင်ရှေ့တန်းမှာကြာဆုံးသွားရတဲ့သူတို့ခင်ပွန်းတွေတွေကြောင့်မုတ်ဆိုးမှာဘဝကိုရောက်ခဲ့ရပါတယ်။ဒီထဲကအမျိုးသမီးနှစ်ဦးရဲ့ခင်ပွန်းတွေကတော့ယူကရိန်းအရှိပချံစစ်မျက်နှာမှာရုရှားစစ်တပ်ကိုခုခံရင်ကြာဆုံးခဲ့ရတာပါ။ခုချိန်မှာတော့အဲ့ဒီအမျိုးသမီးနှစ်ဦးဘဝတစ်ကိုရင်ဆိုင်ဖျက်ဆီးနေကြရတဲ့အကြောင်းအနာချာနီကိုဘာကယူကရိန်းနိုင်ငံမြို့တော်ကီဗ်ကနေသတင်းပေးပို့ထားတာကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင်
။လူဟန်စ်ဒေတာဆဗရွန်ဒေါညက်စ်မြို့တော်ဝိုက်ရုရှားနဲ့တိုက်ခိုက်နေရတဲ့စစ်မြေပြင်မှာသူခင်မွန်းတဲ့ကြာဆုံးသွားပြီဆိုတဲ့အကြောင်းတပ်မှုတအူးစီကဂျွန်6ရက်နေ့တယ်လီဖုန်းသတင်းစကားကြားရလိုက်ချိန်မှာအသက်25နှစ်သာရှိသေးတဲ့ကလီမီကင်ကလီနာဆူနာနီကာဘာရဲ့ဘဝကရုတ်တရက်ပြောင်းလဲသွားခဲ့ပါတယ်။သူမရဲ့အမျိုးသားအိုလက်ဆန်ဒါဟာဒွန်ဘက်စ်ဒေတာမှာစီးရီးအတွေ့အကြုံရှိခဲ့တဲ့ဆရာဝန်တဦးဖြစ်ပါတယ်။ရုရှားရဲ့ကျူးကျော်စစ်စတင်ချိန်မှာသူ့တန်းပြည်ကိုကာကွယ်ဖို့အတွက်ရှေ့တန်းကိုပြန်သွားခဲ့သူဖြစ်ပါတယ်။သူမသေးခင်တပတ်အလိုမှာပဲစစ်မြေပြင်ဆရာဝန်အဖြစ်တာဝန်ထမ်းဆောင်ဖို့စစ်တပ်မှစီးရင်သွင်းခဲ့သူဖြစ်ပါတယ်။မုတ်ဆွမဇနီးတဲ့ဆူနာနီကာဘာပြောတာက
Move out obstacle
စစ်မြေပြင်မှာဒဏ်ရာရထားတဲ့စစ်သားတွေကိုအခြားတပ်သားတအုပ်နဲ့အတူကျမယောက်ျားကပြုစုပေးနေချိန်မှာအမြောက်ကြီးကြားရောက်ထိမှန်ပြီးကျမယောက်ျားတည်ဆုံးခဲ့ရတာပ
ါစစ်သမီးတဦးဖြစ်သူကက်သရီနာကာဘော့ကော့ဖ်ရဲ့အမျိုးသားဟာလည်းစစ်တပ်မှာရှင်းနေကြတောင်းဝန်ထမ်းဆောင်လာခဲ့သူဖြစ်ပြီးဇွန်လ20ရက်နေ့ကလီစီချန့်စ်ဒေတာစစ်မြေပြင်မှာကြာဆုံးခဲ့ရပါတယ်သူမရဲ့ခံစားချက်ကိုပြောတာက
တကယ်ပါရီဖြစ်ဖြစ်ခဲ့တယ်လေဆိုတာကျမကလေးတွေကိုဖြည်းဖြည်းချင်းရှင်းပြဖို့ကြိုးစားနေရတာကတိတ်ကိုခက်ခဲပါတယ်
စပိုင်းမှာဘာမှမဟုတ်တလို့ရှိခဲ့ပေမဲ့နောက်ပိုင်းမှာတော့ဖေဖေတကယ်တည်သွားပြီလားပြန်မလာတော့ဘူးလားဆိုရဲမိခွန်းတွေမိတဲ့အချိန်မှာတော့ဟုတ်တယ်လို့ပဲဖြေခဲ့မိပါတယ်အခုတော့ကျမတို့တာမီ3ယောက်ထဲပဲကျန်တော့အာတင်းပြီးတော့နေနေရတာပ
ါကာဘာကော့ဖ်ကတော့မိခင်တူအဖြစ်နေနေရောစစ်သမီးအဖြစ်နဲ့ပါသူ့တာဝန်တွေကိုကျေပြွန်အောင်ဆက်လုပ်နေပြီးသူ့ယောက်ျားရဲ့အလုပ်တွေကိုပါဆက်လုပ်သွားဖို့ဆုံးဖြတ်ထားသူပါကလီနာဆူနာနီကာဘာကတော့ခင်မွန်းဖြစ်သူမရှိတော့ဘူးဆိုတဲ့အတွင်းနဲ့နေ့စဉ်စိတ်တော့ကရောက်နေပါတယ်ဒါပေမဲ့လည်းလူမမယ်တမီးငယ်ဆိုဖီယာကိုလူလားမြောက်အောင်ပြုစုပြောထောင်ရမှာကသူ့ဘဝအစ်စ်ပဲလို့မြင်လာပါတယ်တနေ့ကျရင်တိုင်းပြည်အတွက်ဆွန့်လွတ်သွားတဲ့သူ့ဖခင်သူရဲကောင်းရဲ့အကြောင်းကိုတမီးဆိုဖီယာကိုပြောပြရလိမ့်မယ်လို့လည်းစိတ်ကူးထားသူပ
ါ
လက်ရှိမှာအဓိကကြတာကတမီးလေးကိုစိတ်လုံခြုံမှုပေးဖို့ပါပဲနောက်တဖြည်းဖြည်းချင်းဒီထက်ကောင်းမွန်တဲ့အနာဂတ်ကာလတွေရှိလာမှာပါ
မိုးဆိုးမှဖြစ်သွားရတဲ့အမျိုးသမီးနှစ်ဦးစလုံးနဲ့သူတို့ကလေးတွေကို Children of Heroes Prahita အဖွဲ့ကထောက်ပံ့ကူညီနေပါတယ်။ယူကရိန်းစစ်အတွင်းမိဘတဦးဒါမှမဟုတ်နှစ်ဦးစလုံးမဲ့သွားတဲ့ကလေးတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့အဲ့ဒီအဖွဲ့ကလှုပ်ဆောင်နေတာပါ။အန်နာကူမန်ကိုဟာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ
်။ Peshitsa Extrana Dopomoha Tsu Dopomoha
သူတို့ကိုဘေးကင်းရာပြောင်းရွှေ့နေရာချထားဖို့အတွက်အရင်ဆုံးလုပ်ရတယ်လို့ငွေကြေးနဲ့ထောက်ပံ့ပေးရပါတယ်။အခြေခံလိုအပ်တဲ့စာနာမှုအကူအညီတွေကိုလည်းပေးပါတယ်။ဒီမှာအရေးကြီးဆုံးကတော့စိတ်ပိုင်းဆိုင်ရာကူညီအားပေးမှုပါ။လိုအပ်ရင်စေဝါကုသမှုပေးဖို့လည်းအဆင့်အင့်ရှိပါတယ
်။စစ်ကြောင်ယူကရိန်းကအမျိုးသမီးများစွာရဲ့ဘဝတွေအခြေဖျက်ခံခဲ့ရပေမဲ့လည်းသူတို့ရဲ့ပြင်းပြတဲ့စိတ်ဆန္ဒတွေကိုတော့တားဆီးလို့ရနိုင်မှာမဟုတ်ပါဘူးခင်ဗျာ
။ကိုညံဝင်းအောင်တင်ပြပေးခဲ့တာပါရှင်။တစ်ဆက်ထဲမှာပဲယူကရိန်းဘက်ကသတင်းဆောင်မတစ်ပုဒ်ကိုဆက်ပါမယ်။ယူကရိန်းမြောက်ပိုင်းမြို့တော်ခိမြို့အနီးကဒေသရဲကျမ်းမာရေးဆရာအဆောက်အုံတွေကိုရုရှားစစ်တပ်တွေကမီးရှို့ဖျက်ဆီးလိုက်လို့ဆေးကုဖို့နေရာအတော်များများမရှိတော့ပါဘူးဒီလိုဖြစ်ပျက်ခဲ့တာကြောင့်ယူကရိန်းဘောလုံးအသင်းကဆေးခန်းပြန်ဆောက်ဖို့အတွက်ကူညီပေးခဲ့တာပါဒီအကြောင်း VOA သတင်းတောက်အနာကော့စတာချန်ကိုသတင်းပေးပို့ထားတာကိုအလိမ်မာပြောပြပေးပါမယ်ရှင
်ယူကရိန်းနိုင်ငံမြောက်ပိုင်းက KF မြို့အနီးကဟာရစ်ချီနာရွာကပြင်ပလူနာဆေးကန်းနဲ့ဆေးပေကန်းတွေကိုရုရှားစစ်တပ်ဖျက်ဆီးပြီး6လအကြာမှာပဲပြန်လည်တည်ဆောက်ခဲ့ပါတယ
်။ချက်စနလီကာညာဘူဒ
ဒီဆေးရုံကိုခင်ပြီးတဲ့ဒီဇိုင်းပုံစံနဲ့အသစ်ဆက်ဆက်စောက်ပါလေ
။ဒါမထင်မှတ်ပဲအကူအညီတွေရခဲ့တာပါ။ KF မြို့အခြေစိုက်ဒိုင်နမိုဘောလုံးအသင်းကရုရှားကိုမီးရှို့ဖျက်ဆီးသွားခဲ့ကြတဲ့ဆေးပေကန်းတွေကိုတွေ့ရှိသွားပြီးဒီဆေးကန်းတွေကိုပြန်ဆောက်ပေးဖို့သူတို့အသင်းရဲ့ကိုပိုင်ရန်ပုံငွေကိုသုံးခဲ့ပါတယ်။ဒီလိုပြန်တည်ဆောက်ဖို့ဘလောက်လှူဒန်းခဲ့တယ်လဲဆိုတာကိုတော့မသိရပါဘူး။ဒီလိုဆေးပေကန်းတွေကလူမှုအတိုင်းဝိုင်းမှာအရေးပါတဲ့အခန်းကဏ္ဍမှာပါဝင်တာပါဒီဆေးပေကန်းတွေမှာဒေသခံ 9,500 ကျော်ဆေးကုသမှုခံယူနေရတာလို့ဟာရချီနာခရိုင်ဆေးကန်းကဆေးရုံအုပ်ဒေါက်တာရာဆလန်ဆာဇန်ကိုကဆိုပါတယ
်ဇာအမ်ဘူလတိုရီကဘူလာစီမိုင်နီမ
ီအဲ့ဒီမှာမိသားစုဆရာဝန်တွေနဲ့ကလေးအထုကူတွေလုပ်နေတဲ့ပြင်ပလူနာဆေးကန်းမှာရုရှားတပ်တွေစပစ်ခဲ့ပြီးနောက်ပိုင်းမတ်လ9ရက်နေ့မှာဒီဆေးကန်းတွေဖျက်ဆီးခံခဲ့ရပြီးမီးရှို့ခံခဲ့ရတာလေ
ဒီလိုဆေးပေကန်းတွေကိုမီးရှို့ဖျက်ဆီးခဲ့ရတာဟာရွေကြက်ရှိရှိနဲ့ဖျက်ဆီးခံခဲ့ရတယ်လို့ဆေးရုံအုပ်ဒေါက်တာဆာဇန်ကိုကဆိုပါတယ်ဆေးကန်းရဲ့တစ်ခုတည်းသောအရေးပေါ်လူနာတင်ရင်ကိုလည်းရုရှားစစ်တပ်ကပစ်မှတ်ထားခဲ့တာပါ
ရုရှားစစ်တပ်ဘာချီလီစပက်ဇနက
်ဆေးရုံတင်ကားဆိုပြီးထင်ထင်ရှားရှားမြင်ရတဲ့အမှတ်အသားကိုရုရှားတပ်တွေတွေ့ရပဲလေဒါပေမဲ့သူတို့အဲ့ဒီကားကိုဖိခဲ့တယ်လေကားပတင်းပေါက်တွေလည်းလုံးဝကွဲကြေခဲ့တယ်ကားခေါမိုးကလည်းဘုံထိလို့ပျက်စီးသွားတယ်လေ
ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးမျက်မြင်တွေ့ခဲ့တာလို့စေးရုံအစအဦးရဲ့လမ်းတစ်ဖက်မှာနေတဲ့ဒေသခံကန်ဆက်ကာကဆိုပါတယ
်မေဆူဘီတမ်ဇကရီလီစတောရမေနု
အတန်ကျဲရယ်ကျမတို့ပတင်းပေါက်ဖွင့်ကြည့်တော့တန့်ကားတွေအများကြီးလာနေတာကိုတွေ့ရယ်ရုရှားစစ်သား3-5ယောက်လောက်အဲ့တန့်ကားတစ်စီးစီမှာထိုင်နေကြတယ်သူတို့စစ်တပ်တွေနဲ့ပြစ်ပြီးတော့မကြခင်မှာပဲတန့်ကားနဲ့စားပစ်တယ်လေ
မီးရှို့ဖျက်ဆီးခံခဲ့ရတဲ့ဆေးရုံအဆောက်အဦးကိုယူကရိန်းနဲ့ရုရှားစစ်ပွဲမစခင်အချိန်ကမှပြန်ပြုတ်ပြင်ထားခဲ့လို့ဒီလိုပျက်စီးသွားခဲ့တော့ပြန်ပြင်ဖို့ဒေတာရင်းရန်ပုံငွေတွေမရှိတော့ဘူးလို့ဆေးကန်းကိုကူညီပေးနေတဲ့သူကဆိုပါတယ်
။ကျွန်ပရမရှင်မေ
ဒီဆေးရုံတစ်ခုလုံးကိုလွန်ခဲ့တဲ့နှစ်လောက်ကမှပြန်ပြင်ထားတာပါ။ဒါကြောင့်အစ်စ်ပြန်ပြင်ထားတဲ့ဆေးကန်းဖျက်ဆီးခံလိုက်ရတော့စိတ်မကောင်းဖြစ်ရတယ်။
အခုတော့ KF မြို့အခြေဆိုင်ဒိုင်နမိုဘောလုံးအသင်းရဲ့အကူအညီနဲ့ဒီနှစ်နိုဝင်ဘာလမှာစေကန်ကိုပြန်ဖွင့်ဖို့စီစဉ်ထားပါတယ်ရှင်
။အလိမ်မှာပြော့ပြပေးခဲ့တာပါရှင်။သောရရှင်များရှင်အမေရိကန်နဲ့ဆော်ဒီအာရေဗျာကြားဆက်ဆံရေးဟာယင်နန်နဲ့ပတ်သက်ပြီးအငင်းပွားတာကြောင့်တင်းမာနေဆဲဖြစ်ပါတယ်။ဒီနေ့ကိုယင်နန်စီနှစ်တန်းရှော့ထုတ်ဖို့ OPEC နဲ့ယင်နန်ထုတ်နိုင်ငံများ နိုင်ငံတွေရဲ့သတ်မှတ်ချက်ကိုလိုက်နာဖို့ဆော်ဒီအာဏာပိုင်တွေသဘောတူခဲ့ပြီးဒါဟာရင်းနှံစည်းကမောက်ကမဖြစ်အောင်လှုပ်တာဖြစ်ကြောင်းပြောပါတယ်အကဲကတ်တွေကတော့ဒါဟာရုရှားအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်မှုကိုအားနည်းအောင်လှုပ်တာဖြစ်တယ်လို့စွန့်ရင်လုံခြုံမှုအတွက်ပါအန္တရာယ်ရှိတယ်လို့ပြောပါတယ်ဂျော်ဒန်ကနေဒေးလ်ဂက်ဖလက်ပေးပို့တဲ့သတင်းကိုဒေါခင်မျိုးသက်ကတင်ပြထားပါတယ်ရှင
်ဓာတ်ဆီဈေးတွေကြဖို့ရင်းနှံကြီးကျယ်ထုတ်တဲ့ဆော်ဒီနိုင်ငံကရင်းနှံပိုးပြီးထုတ်လာအောင်ရည်ရွယ်တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ Saudi အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံတဲ့ဒီနွေရာသီ Saudi Arabia ခီးစဉ်မအောင်မြင်ဘူးလို့သတင်းတွေမှာဖော်ပြနေကြတာပါ Saudi အင်ရှင်မင်းသားမိုဟာမက်ဘင်ဆာမန်ဟာရေနံပိုးပြီးထုတ်ပေးမယ်လို့သမ္မတဘိုင်ဒန်ကိုပေးခဲ့တဲ့ကတိချိုးဖောက်တယ်လို့သမ္မတဘရန်အိုဘားမားရဲ့အရှိလဲပိုင်းဒေတာခီးစဉ်ဆိုင်ရာအကြံပေးအရာရှိဟောင်းဖြစ်တဲ့နယူးယောက်နိုင်ငံခြားဆက်ဆံရေးကောင်စီကထင်ရှားတဲ့မာတင်အင်ဒစ်ကပြောပါတယ်
Trump is committed to increasing
Asian mineral oil. 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 Asian mineral oil.
Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil. Asian mineral oil.Sorry ရဲ့လို့ရဟာပြဿနာကြီးတစ်ခုလို့နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာ Carnegie Endowment ကကမကထလုပ်ပြီးချင်းပါတဲ့ online ဆွေးနွေးပွဲမှာအင်ဒစ်ကပြောပါတယ
် Trump appears to be negative to believe the story by his oil minister
အဲ့ရှင်မင်းသားကိုကြည့်ရတာထိတိပြပြဖြစ်နေပုံပါပဲရုံနံပုံမြင်တစ်ခုအနေနဲ့ပြောရရင်တော့သူ့ရဲ့ညီအကိုတော်သူရေနံဝန်ကြီးဖြစ်တဲ့ Abdulaziz bin Salman ကဘတ်ဂျက်ကိုတွက်ဖို့ပြောတယ်လို့ဆိုပါတယ်ရေနံဈေးဟာဒေါ်လာ450လောက်ကျသွားနိုင်တဲ့အတွက်အရှင်မင်းသားရဲ့2030 sorry Arivia ဖွံ့ဖြိုးရေးအိမ်မက်အကောင့်အထက်ပို့ဖို့ငွေမရှိဘဲဖြစ်သွားနိုင်တယ်လို့တွက်ပြတော့မင်းသားကရေနံနေ short ထုတ်ဖို့လှုပ်လာတာပါတဲ့ဒါဟာသူတို့ရဲ့စီးပွားရေးအကျိုးအမြတ်အတွက်ပဲအမြင်ကျင့်ကျင့်နဲ့ကြည့်ပြီးအမေရိကန်သမ္မတကိုပေးခဲ့တဲ့ဂရုကိုဖျက်ယုံတဲ့ပကပဲရုရှားကိုတန်ခတ်ဖို့ကြိုးစားနေမှုကိုပါရိုက်ခတ်လာမှုရှိလာမှာဖြစ်ပါတယ်။ဒါအပြင်ပူတင်ကယူကရိန်းအရသားတွေကိုဘုံကျဲနေချိန်မှာဥရောပရဲ့ဆိုးဝါးတဲ့ဆောင်းအဝင်မှာရေနံတွေ short ထုတ်ဖို့လုပ်တာလည်းဖြစ်ပါတယ်
။လွှတ်တော်အမတ်တချို့ကတော့ Sorry Arabia ကိုပေးနေတဲ့ American ရဲ့စီးရီးအကူအညီတွေကိုပြန်ပြီးတုံ့တက်ဖို့အတွက်တောင်းဆိုနေတာပါ။ Brookings Institute က Bruce Riddle ကတော့ Sorry ကိုလက်နက်တွေနဲ့လက်နက်အစိတ်ပိုင်းတွေရောင်းချမှု short ချဖို့ sorry မှာ american contractor တွေ short ထားဖို့အတွက်တိုက်တွန်းပါတယ
် it's going to take a broad effort but i think those military
military ဒုစရမှုဖြစ်ပေမဲ့ CIA ရလှုပ်ဆောင်မှုကပဲအစကောင်းဖြစ်မယ်လို့ထင်ပါတယ်ဒါပေမဲ့ဒါဟာ sorry arabia နဲ့ဆက်ဆံရေးကိုလက် short လိုက်တာတော့မဟုတ်ပါဘူးဆိုလိုတာက sorry arabia နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးမှာ CIA ဆိုင်ရာမှာပဲ short ချဖို့ဖြစ်ပါတယ်ရင်မင်ကစစ်ပွဲအဆုံးသတ်ရေးလို့ကိစ္စမျိုးတွေမှာဆိုရင် Sorry Arabia ရဲ့အကူအညီကိုယူဖို့ဆက်လုပ်နိုင်ပါတယ
် Quincy and Situ ကအကြီးတန်းသုတေသနမှု William Hutton ကတော့ Sorry Arabia ကိုလက်နက်ပေးဖို့အတွက်ဘယ်လိုပြန်ပြီးတုံ့တက်ချက်မျိုးကိုမဆိုသမရအင်ဗျူနဲ့လွှတ်တော်ကြားအသေးအတန်အခြေတင်ပြောဖို့လိုလာနိုင်တယ်လို့ပြောပါတယ်ဒါပေမဲ့ Ukraine ကို Russia ကဆက်ပြီးတိုက်ခိုက်နေမယ်ဆိုရင်တော့နိုင်ငံရေးရစဉ်းစားမှုတွေဟာပြောင်းလဲသွားနိုင်တယ်လို့လည်းပြောပါတယ်
ဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။VOA American တန်ရဲ2022ခုနှစ်အောက်တိုဘာလ25ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50တက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့သတင်းတောင်မှတ်စုစီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောက်သတင်းလွှာအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်
။ Firstly and primarily because of the trillions of dollars that rich countries poured into the economy in response
ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတဲ့အကြောင်းအပတ်စဉ်စီးပွားရေးအစီအစဉ်မှာတင်ပြပေးမှာဖြစ်ပါတယ်ရှင်အခုတော့ဒဏ်ခတ်ပိတ်ဆို့မှုတွေကြားကမြန်မာစီးပွားရေးဆိုတဲ့သတင်းတောင်မှတ်စုကိုနားဆင်ကြရမှာပါဆရာနာတင်ပြနောက်ပိုင်းနိုင်ငံတကာကအေးအေးယူဒဏ်ခတ်မှုတွေချထားခြင်းပြည်တွင်းစီးပွားရေးအခြေအနေဘယ်လိုရှိနေပါလဲစစ်ကောင်စီဥက္ကဋ္ဌကတော့နိုင်ငံတော်အရေးပေါ်အခြေအနေတက်တန်းတိုးထားတဲ့6လအတွင်းစီးပွားရေးဥမောင်းလုပ်မယ်လို့ပြောဆိုထားပါတယ်။ရန်ကုန်ကသတင်းတောင်မှတ်စုကိုတော့ကိုသားညုံဦးပြောပြပေးပါမယ်ရှင်။
နိုင်ငံတော်ရေးပေါ်တက်တန်းတိုးထားတဲ့ကာလမှာစီးပွားရေးဥမောင်းအောင်လုပ်သွားမယ်လို့စစ်ကောင်စီဥက္ကဋ္ဌကပြောဆိုထားပြီးမဲ့စစ်တပ်နဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေကတော့နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုဒဏ်တွေကိုခံနေရပါတယ်။အမေရိကန်ဘဏ္ဍာရေးဌာနကနောက်ထပ်လူပုဂ္ဂိုလ်လိုက်ပြစ်မှတ်ထားဒဏ်ခတ်ရယူကြောင်းထုတ်ပြန်တဲ့အခုလအောက်တိုဘာလ6ရက်နေ့ရက်စွဲနဲ့ကြီးညာချက်ထဲမှာတော့မြန်မာစစ်တပ်ကိုလေရင်အစိပ်ပိုင်းတွေပါဝင်လက်နက်တွေရောင်းလို့လုပ်ပေးနေတဲ့ Dynasty International Company Limited နဲ့အဲ့ဒီကုမ္ပဏီရဲ့ပိုင်ရှင်ဦးအောင်မိုးမြင့်ကုမ္ပဏီပူးတွဲတည်ထောင်သူဦးလိုက်မိုးမြင့်အဖြစ်ကုမ္ပဏီရဲ့ဒါရိုက်တာဦးမျိုးတစ္ဆာတို့အသုံးကိုဖော်ပြပါတယ်။မြန်မာစစ်ကောင်စီအတွက်လက်နက်အယောင်းဝယ်လုပ်ပေးနေသူတွေအပေါ်မှာအမေရိကန်ကပြစ်မှတ်ထားဒဏ်ခတ်ရေးယူလိုက်တာကိုကြိုဆိုပေမဲ့စစ်တပ်အတွက်အဓိကဝင်ငွေဖြစ်နေတဲ့မြန်မာရည်နံနဲ့သဘောတန်းငွေလုပ်ငန်း MOGU ကိုပါအများဆုံးပိတ်ဆို့ရေးယူဖို့လိုအပ်နေတယ်လို့မြန်မာရေးလှုပ်ရှားသူတွေကပြောပါတယ်။စစ်တပ်ရဲ့အဓိကဝင်ငွေဖြစ်နေတဲ့မြန်မာရည်နံနဲ့သဘောတန်းငွေလုပ်ငန်းကိုအခုချိန်ထိပိတ်ဆို့ရေးယူနိုင်ခြင်းမရှိတဲ့အပေါ်မှာအားမလို့အားမရဖြစ်ရတယ်လို့Burmese American Alliance ရဲ့ဥက္ကဋ္ဌဦးညွတ်တန်းကပြောပါတယ
်။တခြားဘာတွေပဲလုပ်လို့ MOU ကိုဆန့်ကျင်မလုပ်မချင်းမြန်မာစစ်ကောင်စီရဲ့လက်ထက်ကိုဒေါ်လာတန်းနဲ့ချီတဲ့ငွေတွေဝင်နေတဲ့၍ဒီစစ်တပ်ကပြည်သူတွေကိုဖိနှိပ်ချုပ်ချယ်တပ်ဖြတ်မှုတွေဆက်လုပ်နေမယ်။အဲဒါအာဏာကိုလက်လွတ်မှာမဟုတ်ဆိုအခုလိုအချိန်ချင်းပြောခဲ့ပါတယ်။အဲ့တော့ဘာဖြစ်လို့ဆန့်ကျင်မလုပ်လဲဆိုတော့အခုလိုသုံးသပ်တဲ့နှစ်ချက်လောက်တွေ့ရတယ်။တစ်ချက်ကတော့ဒီကထိုင်းကိုထိခိုက်မှသူတို့စိုးရိမ်နေတယ်ထင်တယ်။တစ်ဖက်ကလည်း Republican တွေကလည်းစီးပွားရေးနဲ့ပတ်သက်ရင်မှ Chevron တို့ဘာလို့ထိခိုက်တာမျိုးတွေဆိုသူတို့မကြိုက်ဘူးနော်။ဒါပေမဲ့ Republican ဘိုင်းကလည်းတော်တော် clear ဖြစ်သွားပါပြီ။ ASEAN ရဲ့ဒီ 5-point roadmap ဘာမှဖြစ်တည်းရပြီးခဲ့တဲ့4-5 လလောက်က Mitch McConnell ကဒီ MOG ကို sanction လုပ်ဖို့လိုလာပြီးမြန်မာနိုင်ငံရဲ့အင်ဂျင်နီယာတွေပြပြတာတာဘာမှမလုပ်ဘူး။မလုပ်ဘူးဆိုရင်တော့ MOG ကို sanction လုပ်ရအောင်မလို့ Republican ခေါင်းဆောင်ကလီဒန်ပြစ်လိုက်တဲ့အခါကိုတော့အဲ့ Republican ကိစ္စတော့ပြီးသွားပြီပေါ့နော်။ဒါပေမဲ့ဒီတန်းငွေတွေဖြတ်ရဆိုင်တဲ့တစ်ခုအဖြစ်ထိုင်းအောင်ထိခိုက်မယ်ဆိုတဲ့ဟာကိုသူတို့စိုးရိမ်နေပုံရတယ်။ထိုင်းကိုနိုင်ကလည်းဒီဘက်မှာ administration မှာ congress မှာအကြီးကျယ်လုပ်ပြီးလုပ်နေတယ်လို့ကိုတို့သိရတယ်ပေါ့လေ။ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးကိုတို့ပြောနေတာကဒီတန်းငွေပတ်လိုက်ကြီးရက်သွားဖို့ပိုင်းကကိုတို့ပြောနေမှာမဟုတ်ဘူး။စစ်ကောင်စီကိုပေးတဲ့ငွေကိုမပေးနိုင်အောင်ပဲဒီစစ်ကောင်စီကိုပေးနေတဲ့အန်ဒီဟာအဲ့လိုဟာမျိုးတွေကိုကိုတို့က sanction လုပ်စေချင်တာပေးပြီဆိုရင်အဲ့ပေးတဲ့ entity တိုင်းက American sanction ကိုထိမှန်လို့ကိုတို့ပြောစေချင
် American ဘဏ္ဍာရေးဌာနလက်ထောက်ဝန်ကြီး Brian Nelson ကတော့မြန်မာလူမှုပေါ်မှာအကြမ်းဖက်ပြီးတော့ရက်စက်မှုတွေကျူးလွန်နေတဲ့မြန်မာစစ်တပ်ကိုလက်နက်ရောင်းလို့ထောက်ပံ့ပေးနေတဲ့ကွန်ရက်တွေနဲ့ဒီပေါ်မှာအချိုးမြတ်ရှိနေသူတွေကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်တဲ့အကြောင်းပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တာတစ်နှစ်ကျော်နှစ်နှစ်နီးပါးရှိလာတဲ့မြန်မာနိုင်ငံမှာနိုင်ငံရေးအကျပ်တဲတွေဆက်ကြုံနေရပြီးတော့စီးပွားရေးကျဆင်းမှုတွေနဲ့အတူလူသားဘေးဒုက္ခအကျပ်တဲတွေတိတိတသာပိုပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာချက်ချင်းနေတဲ့လာကျန်းဒီအသင်း IFRC ကလည်းသတိပေးထားပါတယ်ကိုဗစ်ကပ်ပြီးနောက်ဆက်တွဲသက်ရောက်မှုတွေကြောင့်ကုန်စည်နှုန်းတွေတက်ပြည်သူလူမှုစီးပွားဘဝထိခိုက်ရတာတွေလည်းပိုဆိုးလာနေပြီးတော့ပြန်လည်နလန်ထနိုင်ဖို့မတွေ့ရသေးဘူးလို့ IFRC ရဲ့စီကံလာမှာထောက်ပြထားပါတယ်နိုင်ငံရေးကြောင့်မလို့ဗတ်ပေါင်းစုံအကျပ်တဲရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအခြေခံလုပ်သားအများဆုံးရှိနေတဲ့အထည်ချုပ်လုပ်ငန်းတွေလည်းအခုအခက်တွေ့နေပါတယ်ပြပကချုပ်ထည်ဝယ်ယူတဲ့ order အမှားတွေအခုနှစ်ထဲမှာကျဆင်းသွားတယ်လို့မြန်မာပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကပြောပါတယ်။အမေရိကန်နဲ့ဥရောပလိုမျိုးနိုင်ငံတွေစီက order အစ်စ်တွေဆက်ပြီးတော့မရတော့တဲ့အတွက်လုပ်ငန်းတချို့ရန်နာထားရမယ့်အခြေအနေကိုရောက်သွားမှာကိုလုပ်ငန်းရှင်တွေကစိုးရိမ်နေကြတာပါ။ COVID ကာလနောက်ပိုင်းမှာအရင်ရှိပြီးသား order လက်ကျန်တွေကိုဆက်ချုပ်နေရတာဖြစ်ပြီးတော့ order အစ်စ်တွေထပ်ရဖို့အတွက်လုံးပန်းနေရဆဲဖြစ်ပါတယ်။ အထူးသဖြင့်တော့ဒီတရုတ်နိုင်ငံသားတွေပိုင်တဲ့အထည်ချုပ်လုပ်ငန်းအများအပြားလုပ်ငန်းရပ်ဆိုင်မှုနဲ့ကြုံရနိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တူကဗီဒီယိုပြောပါတယ
်အထူးမိတ်ဆက်နိုင်ငံတော်မရှိနိုင်ဘူးချိုင်းနာတို့တခြားနိုင်ငံတွေကဒီကားကတော့အထည်ချုပ်အကြီးကြီးတွေမှာပဲပြတ်နေဆိုတဲ့အတိုင်းကြားနေတယ်ဒီတောင်ကုန်ပိုင်းတော့ဆိုလို့ရှိရင်တရုတ်နိုင်ငံတော်တို့လောက်တော့အော်လာရဖို့ရှိတယ်ပြီးရင်တက်နာမယ်ဆိုလည်းအတန်လေးကြားရတယ်အဓိကကတော့အဲ့အော်လာပြတ်နေပြီပါလေဒုက္ခရှောလာတို့တရုတ်ပြေးသွားလို့ဖြစ်တယ်လားဆိုအဲ့လိုမျိုးဖြစ်နေတယ
်လာမယ့်တစ်လနှစ်လအတွင်းအမှားချုပ်တဲ့အမှားယူတာတွေထပ်မရဘူးဆိုရင်တော့နောက်ထပ်နှစ်ဝက်လောက်အထိကိုအမှားရဖို့ခက်ခဲသွားလိမ့်မယ်လို့အထည်ချုပ်လုပ်ငန်းရှင်တူကခမန်းပြောဆိုပါတယ်လာမယ့်2023ခုနှစ်ဟာပြည်တွင်းကအထည်ချုပ်လုပ်ငန်းတွေအတွက်ခက်ခဲတဲ့စင်ကာမှုဖြစ်လာနိုင်တယ်လို့တချို့ကခန့်မှန်းနေပါတယ်။စိုက်ပျိုးရေးထိခိုက်ထားတဲ့ဒေသတွေမှာလည်းဓာတ်မြေဩဇာဈေးကွက်ကြီးရဲ့အကြောင်းမလို့လယ်သမားတွေခက်ကြုံနေပါတယ်။ပြည်တွင်းအတွက်လိုအပ်နေတဲ့ဓာတ်မြေဩဇာကိုရုရှားကနေပြီးတော့တင်သွင်းမယ်လို့စစ်ကောင်စီကကြေညာပြီးတဲ့နောက်တရုတ်နယ်စပ်ကနေပြီးတော့ဓာတ်မြေဩဇာတင်သွင်းနေတဲ့မြန်မာလုပ်ငန်းရှင်အများအပြားတွင်းကုန်လိုင်းစင်ရနာခံရပါတယ်။နယ်စပ်တွင်းကုန်လုပ်ငန်းရှင်တူကတော့ရုရှားဟာကမ္ဘာဓာတ်မြေဩဇာအများဆုံးတင်ပို့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့ကုန်ကြစည်းနဲ့ကြာချိန်ကြောင့်မလို့တရုတ်ဓာတ်မြေဩဇာကိုပြည်တွင်းမှာပို့ပြီးတော့အထူးအားထားနေရတယ်လို့ VOA ကပြောပါတယ်
။အခုကအန်တနိုရင်းရှိတဲ့ကလဲဓာတ်မြေဩဇာနဲ့ကုန်မောင်းဓာတ်မြေဩဇာအဲ့ဒီမျိုးရှင်းမျိုးလုံးကိုပြည်သူကဆက်ထားပြလိုက်ပြီးဆောင်ပြလိုက်ပြီးဒါကအဲ့ရုရှားနေရောမြေဩဇာကြီးစင်းတယ်လို့ပြန်ပြီးမှပြီးမှဆိုင်းစင်းနေချပြီးတော့အားကြောင့်လို့ဒီကနေ့ဇာတိသလားပြည်ရမြောက်လို့ပေါ့နော်။အဲ့လိုလုပ်နေတဲ့ခါကျတော့ကုန်ပြည်လည်းအဆင်ပြေတောင်းတဲ့ဘိုက်လည်းအဆင်ပြေပေါ့နော်။
ဓာတ်မြေဩဇာတဲ့အကူကြက်တသိန်းခွဲအထိပေးဝယ်နေရတဲ့အတွက်မိုးတင်းလုံးကမြေဩဇာအပြည့်အဝမတုံးခဲ့ရဘူးလို့လယ်သမားတွေကပြောကြပါရတယ်။လေကနေသူတွေကတော့လာမယ့်ຫນွေမှာစဘာမဆိုင်တော့ဘူးလို့ ERI တိုင်းကလယ်သမားတူကပြောပါရတယ်
။ဟိုလက်ကြီးသမားတွေကလေကြီးကများတဲ့နေရာတော့သူစိုက်ကိုပြင်ဆင်နေကြတာမျိုးကပါတော့။အဲကျန်တဲ့လူကတော့ကို့ဝင်းဝင်းနဲ့ပြည့်အဝမရှိတဲ့လူကိုလူတွေဆိုတော့အတော်လေးအခက်တွေဖြစ်နေတာပေါ့။ကျုံးလုံးနဲ့ဆိုရင်လည်းကျုံအရှုံးကြီးကကျုံရမှာလေ။
ရုရှားယူကရိန်းစစ်ပွဲကြောင့်မလို့ကမ္ဘာစံလယ်ဧခါပြဿနာနဲ့ဓာတ်မြေဩဇာကြီးမြင့်တဲ့ဒဏ်ကိုနိုင်ငံတွေအတော်များများရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာပြည်တွင်းစံစည်းကရွှေဘိုပေါ်ဆမ်းမွေးတိတ်ကိုလက်လီဈေးကွက်မှာတသိန်းဝန်းကျင်ရှိပြီးတော့စံကြားအမျိုးအစားတွေကတော့ကျပ်4000ခွဲကနေပြီးတော့9000ဝန်းကျင်ချီရှိပါတယ်ပြီးခဲ့တဲ့နှစ်ကားတည်းဆိုင်တော့ဒါဟာတဝက်နီးပါးဈေးတက်လာတာဖြစ်ပါတယ်ကမ္ဘာစီးပွားရေးဟာ2000နဲ့တခုနှစ်ကစပြီးတော့ဖွံ့ဖြိုးမှုအနည်းဆုံးအခြေအနေနဲ့ရင်ဆိုင်နေရပြီးတော့လာမယ့်2023ခုနှစ်မှာတော့အဆိုးဆုံးဖြစ်ဖို့ရှိနေပြီးလူအများအတွက်စီးပွားရေးကတ်ဆိုက်သလိုခံစားမဲ့နှစ်ဖြစ်လာနိုင်တယ်လို့အပြည်ဆိုင်ရာငွေကြေးကြမှုငွေဖွဲ့ IMF ကသတိပေးထားပါတယ်။ကမ္ဘာတစ်လုံးစီးပွားရေးကတ်ဆိုက်မဲ့အနေနဲ့ကြုံရသလိုကမ္ဘာစီးပွားရေးကလည်းတမိုင်းမှမကြုံစဘူးမခိုင်မာပဲနဲ့အားနည်းနေချိန်နဲ့ရင်ဆိုင်နေရတယ်လို့ Washington DC မှာကမ္ဘာ့ဘဏ်နဲ့တွေ့ဆုံခဲ့တဲ့ IMF အကြီးအကဲကလည်းသတိပေးထားပါတယ်။ဆက်အနာတင်ထားတဲ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့လူသားချင်းစာနာမှုအထောက်ပံ့တွေကတော့ဆက်ပြီးတော့ရှိနေပါတယ်။ဒါပေမဲ့လည်းအကန့်အသတ်တွေကတော့ရှိနေပါတယ်။မြန်မာနိုင်ငံအတွက်အရေးပေါ်လူသားချင်းစာနာမှုအကူအညီကလွဲလို့တခြားအထောက်ပံ့အားလုံးကို2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာ UK Britain ဆိုရကဆိုင်းငံ့ထားခဲ့ပါတယ်။မြန်မာစစ်တပ်နဲ့ဆက်နွယ်တဲ့စီးပွားရေးကုမ္ပဏီတွေကိုလည်း Britain ဆိုရကရေးယူတက်ခတ်တဲ့စီးနှင်းမှာထည့်သွင်းခဲ့ပါတယ်။သွင်းကုန်ထုတ်ကုန်လုပ်ငန်းတွေနဲ့အထည်ချုပ်လုပ်ငန်းတွေဒီလိုမျိုးနိုင်ငံတကာနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေကတော့ပုံမှန်လေပတ်နိုင်ဖို့တစခက်ခဲနေပါပြီ။ပြည်ပသွင်းကုန်မှီတည်နေရတဲ့လုပ်ငန်းတချို့မှလည်းအခက်တွေ့နေရတယ်လို့လုံငန်းရှင်တွေရဲ့ကြုံတွေ့နေရတဲ့စီးပွားရေးအခက်အခဲတွေကြောင်းဒီသတင်းပတ်ရဲ့သတင်းတော်နှက်စုအစီအစဉ်ကနေပြတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်သားညိုပ
ါအခုတော့ပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်အစည်းအဝေးနိုင်ငံတွေမှာအခြေခံကုန်စည်ဈေးနှုန်းတွေတက်လာပြီးအကျွေးတွေများလာတာနဲ့ရင်ဆိုင်ရုန်းကန်နေရချိန်မှာကိုရိုနာကပ်ပြီးအစပိုင်းကစလို့ကမ္ဘာကလေးကျွဲတတိကြီးတွေရဲ့ကျွဲဝမှုကတော့ဒေါ်လာထရီလီယံနဲ့ချီပြီးတိုးလာနေပါတယ်။အောက်စဖန်ရဲ့သုံးသက်ချက်တစ်တဲမှာအခုလို့ဖော်ပြတာဖြစ်ပါတယ်။လန်ဒန်ကနေဟင်နရီရစ်ချ်ဝဲပေးပို့တဲ့သတင်းဆောင်မကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြထားပါတယ်ရှင်။ကိုရိုနာကပ်ဘေးရောဂါစတင်ပြီးနောက်ပိုင်းမှာကမ္ဘာကလေးကျွဲတတိကြီးတွေရဲ့ကျွေးဝါမှုကဒေါ်လာထရီလီယံနဲ့ချီတိုးလာခဲ့ပြီးကမ္ဘာအစည်းအဝေးဆုံးသူတွေကတော့ကုန်စည်နှုန်းချီးမြှင့်မှုနဲ့အကျွေးထူတာတွေနဲ့ရုန်းကန်နေကြရတယ်လို့ပရဟိတအဖွဲ့အစည်းတစ်ခုဖြစ်တဲ့ Oxfam အဖွဲ့ရဲ့သုံးသပ်ချက်ကဖော်ပြပါတယ်ဆွစ်ဇာလန်နိုင်ငံကတောင်ပေါ်အပန်းဖြေမြို့ဒါဗိုစ်မှာကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်ကိုကမ္ဘာတစ်လောကစီးပွားရေးထိပ်သီးခေါင်းဆောင်တွေစုဝေးရောက်ရှိနေချိန်မှာပဲဒီအစီအစဉ်ခန်းစားကိုအောက်စပန်ကထုတ်တာဖြစ်ပါတယ်။က
ကဘာတလွားဂရေကျွဲတထည်ကြီး2668ဦးရဲ့ကျွဲဝမှုဟာ2020နောက်ပိုင်းမှာဒေါ်လာ 3.8 ထရီလီယံဒေါ်လာကျောင်း Oxfam ရဲ့စန်းစစ်ချက်မှာဖော်ပြပါတယ်။ကဘေးယောဂကာလအတွင်းဂရေကျွဲတထည်အသက်983ဦးဒေါ်လာပြီးဒါဟဆိုရင်နာယီ30တိုင်းမှာတဦးနှုန်းဖြစ်ကြောင်းအစင်ခန်းစာပြုစုသူတွေကတွက်ချက်ထားပါတယ်။တဖက်မှာတော့အခု2022ခုနှစ်အတွင်းချွတ်ချုံကြဆင်းရဲမွဲတေမှုမှာလူပေါင်း263သန်းပိုတိုးလာမယ်အကြောင်းဒါဟာဆိုရင် 33 နာရီတိုင်းမှာလူတသန်းနှုန်းဖြစ်တယ်လို့ Oxfam ကပြောပါတယ်ဒါဆိုရင်တမိုင်းမှာဖြစ်ရဖြစ်စင်မဟုတ်တဲ့အခိုက်အတန့်လို့လဲ Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲ Max Lawson က VOA ကိုပြောပါတယ်ကဘေးယောဂအတွင်းဂရေကျွဲတထည်ကြီးတွေရဲ့ကျွေးဝမှုကဒီအတိုင်းတာတိုးလာနေတာကိုတွေ့နေရပြီးအခုဆိုရင်ဆန္ဒရိတ်ခါနဲ့စွန့်ရင်ဇင်းနှုန်းတွေကြီးမြင့်လာနေပါတယ်ဆဲဆုနှစ်တင်တဲ့ချီမတွေ့ခဲ့ကြရတဲ့ကဘာတလွားဆင်းရဲမွဲတေမှုဟာတမိုင်းဝင်တိုးလာနေတာကိုတွေ့နေရပါတယ်လို့သူကပြောပါတယ်အလွန်ကျွေးဝချမ်းသာသူတွေပိုးပြီးတော့ချမ်းသာလာတာဟာအခွန်ဆောင်သူတွေရဲ့ဘဏ္ဍာငွေတွေကြောင့်လို့လည်းသူကထပ်ပြီးပြောပါတယ်
Firstly, and primarily because of the trillions of dollars that rich countries poured into the economy in response to COVID-19.
ကိုဗစ် -19 ကံတွဲမှုဖြစ်နေချမ်းသာတဲ့နိုင်ငံတွေကဒေါ်လာအထောက်အပံ့ချပြီးစီးပွားရေးမှာထိထွန်းလာကြောင်ဖြစ်ပါတယ်။ဒါပထမတစ်ချက်ဖြစ်ပြီးဒါကြောင့်လည်းပစ္စည်းစင်းနှုန်းတွေတက်သွားပါတယ်။အခုဆိုရင်စားနပ်ရိက္ခာနဲ့စွမ်းအင်ကဏ္ဍကဂရေကျွဲတထည်ကြီးတွေရဲ့ပိုင်ဆိုင်မှုတွေတိတိကျကျထပ်တိုးလာတာတွေ့ရမှာဖြစ်ပါတယ်။
ကမ္ဘာအချမ်းသာဆုံးအမျိုးသား10ဦးဟာဆိုရင်လူပေါင်းတန် 3,100 နဲ့ညီမျှတဲ့အစင်းရဲဆုံးလူထုရဲ့40ရာခိုင်နှုန်းထက်ပိုပြီးချမ်းသာကြောင်းလဲ Oxfam ကဖော်ပြပါတယ်။အချမ်းသာဆုံးဂရေကျွဲတထည်ကြီး20ဦးဟာဆိုရင်ဆာဟာရာတဲကန္တရတောင်ပိုင်းအာဖရိကဒေသတစ်ခုလုံးရဲ့ပြည်တွင်းအသင်းထုတ်လုပ်မှု GDP တစ်ခုလုံးထက်ပိုပြီးကျွဲဝချမ်းသာကြောင်းလဲအစင်းခန်းစာကဖော်ပြထားပါတယ်။ချမ်းသာသူတွေပို့ပြီးတော့ချမ်းသာလာတာနဲ့အတူပြီးခဲ့တဲ့နှစ်နှစ်ဟာဆိုရင်ဆင်းရဲမွဲတေမှုတိုက်ဖျက်ရေးဆဲဆုနှစ်ပေါင်းများစွာတိုးတက်မှုတွေကိုထိခိုက်မဲ့အန္တရာယ်ရှိလာတယ်လို့လဲလော်ဆန်ကပြောပါတယ
် The crisis of inequality, a crisis of climate induced
မညီမျှမှုပြဿနာပါရာသီဥတုနဲ့ဆက်ဆက်ဖြစ်ရတဲ့ကမ္ဘာတစ်လောစားနပ်ရိက္ခာမလုံလောက်မှုပြဿနာပါဒီပြဿနာတွေအားလုံးထဲမှာမှစားနပ်ရိက္ခာဈေးနှုန်းတွေလည်းတိုးလာပြီး COVID-19 ပြဿနာတွေလည်းဖြစ်နေပါတယ်ဒီချက်တွေအားလုံးပေါင်းလိုက်ရင်တော့ဒါကစိုးရတဲ့အခြေအနေမျိုးထက်ပိုပြီးကြီးမားပါတယ်
။တစ်ချိန်တည်းမှာပဲကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတော့နိုင်ငံပေါင်း43နိုင်ငံမှာအစာရေစာပြတ်လတ်မှုကြောင့်လူပေါင်း49သန်းကိုဓာတ်ရိုက်ထိခိုက်သက်ရောက်မဲ့အခြေအနေရှိနေကြောင်းသတိပေးထားပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီကဒါဗို့စ်မှာ AP သတင်းအေဂျင်စီကိုအခုလိုဖြေကြားခဲ့ပါတယ်။
Our needs right now are extra 6 to 8 billion dollars.
နောက်ထပ်ဒေါ်လာ68ဘီလီယံရရှိဖို့ကျွန်တော်တို့လိုအပ်နေပါတယ်။ကျွန်တော်တို့တောင်းနေတာကဂရေကျွဲတထည်ကြီးတွေရဲ့အသရင်ချမ်းသာမှုတိုးလာတာရဲ့တရက်စာနှစ်ရက်စာလောက်ပဲရှိပါတယ်။အငတ်ဘေးမတိမငိမ်ဖြစ်မှုနဲ့အဆုလက်အပြုံလိုက်ရွှေပြောင်းမှုတွေကိုတိုက်ဖျက်ပြီးကဘာကြီးတည်ငြိမ်ဖို့အတွက်ကျွန်တော်တို့တောင်းနေတာကတိတ်ပြီးများတယ်လို့ပြောလို့ရပါမလား။
ယူကရိန်းရဲ့ထုတ်လုပ်မှုကလူပေါင်းတန်း400အတွက်စားနပ်ရိက္ခာလုံလောက်ကြောင်းဒါပေမဲ့လည်းရုရှားကစိတ်ကန်းတွေကိုပိတ်ထားကြောင်း WFP ကပြောပါတယ်။ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘေးစလီကဒါဗို့စ်မှာ AP သတင်းအေဂျင်စီကိုအခုလိုပြောကြားခဲ့ပါတယ
်။ If we don't get those ports open, you could be
talking about စိတ်ကန်းတွေမဖွင့်ဘူးဆိုရင်တော့စားနပ်ရိက္ခာဈေးကြီးမှုပြဿနာဟာနောက်ထပ်10လလောက်ကနေ12လလောက်အထိကြာရှည်နိုင်ပါတယ်ဒါပေမဲ့နောက်နှစ်ဆိုရင်တော့စားနပ်ရိက္ခာရရှိနိုင်မှုမှာပြဿနာဖြစ်လာပြီးတကယ့်ကိုအခက်အခဲအကြက်တဲဖြစ်လာပါမယ
်အစိုးရတွေအနေနဲ့မမျှတတဲ့အခွန်ကောက်ခံမှုစနစ်နဲ့မညီမျှမှုတိုးလာနေတာကိုထိန်းကျောက်နိုင်တဲ့အာဏာရှိတယ်လို့လဲ Oxfam အဖွဲ့ကပြောပါတယ် Oxfam International အဖွဲ့ကြီးရဲ့မမျှတမှုမူဝါဒဆိုင်ရာအကြီးအကဲMax Lawson ကVOA ကိုအခုလိုပြောပါတယ
် This is our money that's driven up the fortunes of these
ဆိုရဲကြောင်းဆိုင်မှုအရင်ကံပြီးအခုလိုဖြစ်ရတာပါစီးပွားရေးမှာငွေကြေးပေါ်ထည့်ခဲ့တာပါဒါကကျွန်တော်တို့ရဲ့ပတ်စံဖြစ်ပါတယ်ဒီငွေကြေးတွေကကုမ္ပဏီတွေရဲ့ကြိုးစားမှုကိုတိုးစေပါတယ်ခွန်ကောက်ယူမှုနဲ့ဒီငွေတွေကိုပြန်ယူချရပါလိမ့်မယ်ကမ္ဘာကြီးကိုပြန်ပြီးဟန်ချက်ညီစေဖို့အခွန်အမျိုးအစားအများပြားကိုကောက်ခံရပါလိမ့်မယ်
ပေါ်တူဂီနဲ့အီတလီတို့အပါအဝင်တချို့သောဥရောပနိုင်ငံတွေမှာတော့စွမ်းအင်လုပ်ငန်းကြီးတွေကိုကြီးလေတဲ့အခွန်စည်းချက်ပါတယ်။ရုရှားရဲ့စွမ်းအင်တင်ပို့ရမှုကနေကင်းလွတ်ရေးအတွက်အနောက်နိုင်ငံတွေစူးစမ်းနှိစရတဲ့အရေးကြီးတဲ့အချိန်မျိုးမှာဒီလိုအခွန်အခောက်စည်းချက်မှုတွေကရင်းနှီးမြှုပ်နှံမှုတွေကိုအဟန့်အတားဖြစ်စေမယ်လို့ဗြိတိန်အပါအဝင်တခြားသောနိုင်ငံတွေကတော့ပြောဆိုကြပါတယ်ရှင်။အခုတော့ Passion Blogger တွေပြောသမျှကိုနားဆင်ကြရအောင်ပါ။တစ်ဖက်ပြောနေတဲ့သူနှက်ခမ်းလှောက်တာကိုချစ်ပြီးသူဘာပြောနေတယ်လဲဆိုတာဘာသာပြန်နေရတဲ့အချားအယုံချွတ်တဲ့သူတွေအတွက်ပြောသမျှစကားတွေကိုစာသားအဖြစ်ပြောင်းပြီးမျက်စိရှင်မှာပေါ်အောင်လှုပ်ပေးနိုင်ပါပြီ။စကားသံကိုစာသားအဖြစ်ပြောင်းလဲပေးတဲ့ software နဲ့စာသားတွေကိုစာတန်းထိုးပေးနိုင်တဲ့ AR မျက်မှန်တွေကြောင့်တခြားသူတွေနဲ့ဒန်းတူစကားဝိုင်းမှာပါဝင်နိုင်တဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ရှင်။
ရပါနာမကြသူတွေအကြအယုံချိုးတဲ့သူတွေဟာတခြားသူတွေနဲ့စကားဝိုင်းထဲမှာပါဝင်ပြီးအပြန်အလှန်စကားပြောနိုင်မှုစကားပြောနေသူရဲ့နှကမ်းလှုပ်တာကိုအထူးကအားကိုချီးကြရပါတယ်ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ X-ray Glass ဆိုတဲ့ကုမ္ပဏီကအဲ့ဒီအခက်အခဲကိုကျော်လွှားနိုင်အောင်နည်းပညာနဲ့ဖန်တီးမှုသစ်ကိုလှုပ်ထားပါတယ်ဓာတ်ရိုက်ကြားနေရတဲ့အတန်ကိုစာသားအဖြစ်ပြောင်းလဲပေးနိုင်တဲ့ software နဲ့ Augmented Reality နည်းပညာသုံးမျက်မှတ်ပေါ်မှာပြောနေတဲ့စကားတွေကိုစာတန်းထိုးဖော်ပြပေးနိုင်အောင်လှုပ်ထားပေးတာဖြစ်ပါတယ
် I guess that you're more often than not asking people what did someone say you know
yeah 100% it's about you know the challenges that come the part of having here and that
X-ray glass ကုမ္ပဏီကရှိလေပြတာနည်းပညာနှစ်ခုကိုပေါင်းစပ်လိုက်တာပါကွန်ပျူတာနဲ့ဖန်တီးထားတာတွေကို digital ကြားခံပေါ်မှာပေါ်ပြပေးနိုင်တဲ့ AR နည်းပညာနဲ့အတန်ကိုစာသားအဖြစ်နဲ့ပြောင်းလဲပေးတဲ့နည်းပညာတို့ကိုအသုံးချပြီးတော့စကားတန်ကိုစာတန်းထိုးဖော်ပြပေးလိုက်တာဖြစ်ပါတယ်ဒီနည်းပညာမပေါ်ခင်ကလည်းနားလေသူတချို့ကစကားတန်တွေကိုစာသားအဖြစ်ပြောင်းလဲပေးတဲ့ mobile app တွေကိုသုံးနေကြတာဖြစ်ပါတယ်ဒါပေမဲ့အခုနည်းပညာသစ်ကတော့လက်ကင်ဖုန်းကိုတစ်ချိန်လုံးကင်ထားစရာမလိုပဲမျက်စိရှေ့မှာတက်ထားတဲ့မျက်မှန်ထဲမှာစာသားတွေကိုဖတ်နိုင်မှာဖြစ်ပါတယ် X-ray glass company တည်ထောင်သူကနားလေသွားတဲ့အသက်တရာနီးပါးသူ့အဖိုးကြောင့်ဒီနည်းပညာကိုဖန်တီးဖို့အကြံရခဲ့တာဖြစ်ပါတယ
် So effectively we're taking that audio stream from the microphone on the glasses we're running it through a piece of transcription software which
မျက်မှန်မှာပါတဲ့ microphone ကနေကြားတဲ့အသံတွေကိုအတန်ကနေစာသားဖြင့်ပြောင်းပေးတဲ့ software ကိုသုံးပြီး augmented reality နည်းပညာသုံးမျက်မှန်ပေါ်မှာစာတန်းထိုးဖော်ပြပေးတာဖြစ်ပါတယ်။ကားရှိမှန်ပေါ်မှာကိုယ်ကားနဲ့ပတ်သက်တဲ့အချက်အလက်တွေကိုပြနိုင်တဲ့နည်းပညာနဲ့လုံးဝဆင်တူပါပဲ။ဒီဟာကတော့ကိုယ်မျက်စိရှေ့တက်တဲ့မှာစာတန်းတွေမြင်ရတာမျိုးဖြစ်ပါတယ
်။နားလေသူတွေနားမကြားသူတွေအတွက်တစ်ဖက်လူရဲ့နှာခမ်းကိုကြည့်နေစရာမလိုပဲစကားအပြန်အလှန်ပြောနိုင်တာဘလောက်တောင်မှအဆင်ပြေတယ်ဆိုတာဖော်ပြပြောလို့တော့မရဘူးလို့ X-ray glass နည်းပညာကိုစမ်းသုံးကြည့်ဘူးသူတွေကပြောကြပါတယ်
။ Thank you, Jillian. Speech in. Powerful. It's powerful. I can't understate the power and the importance.For people who are hard of hearing all over the world
တကယ်ကိုအဆွမ်းရှိပါတယ်ကဘာပေါ်မှာရှိသည်မြအကြအာယုံချွတ်တဲ့သူအားလုံးအတွက်တစ်ဖက်သူဘာပြောနေတယ်လဲဆိုတာသိနိုင်ဖို့သရွတ်နှုတ်ခမ်းလောက်တာကိုလိုက်ကြည့်နေစရာမလိုတော့ဘူးဆိုတဲ့ခံစားချက်ကဘလောက်တောင်အရေးပါတယ်လဲဆိုတာပြောပြဖို့တောင်မလိုပါဘူးသူ့ရဲ့အဆွမ်းဘလောက်ထက်တယ်ဆိုတာ short ပြောလို့ကိုမရပါဘူ
းလက်ဟပ်ပြသင်္ကေတနဲ့စကားပြောရသူတွေနှာခမ်းလောက်တာကိုအဓိကအာယုံစိုက်ပြီးဘာပြောနေတယ်လဲဆိုတာသိအောင်လုပ်နေရသူတွေအတွက်စကားတွေကိုမျက်စိရှိကဖတ်သားပြပေါ်မှာဖတ်နိုင်တဲ့အတွက်တခြားသူတွေနဲ့အပြန်အလှန်ပါဝင်စွေးနွေးခွင့်ရနိုင်ပြီလို့လည်းပြောကြပါရယ
် To me this technology enables me to be involved it empowers and it resources me to be in the conversation in the moment
ကျွန်တော်အတွက်တော့ဒီနည်းပညာကတခြားသူတွေနဲ့စကားဝိုင်းထဲမှာကျွန်တော်ပါဝင်နိုင်ခွင့်ပေးလိုက်တယ်လို့ပြောချင်ပါတယ်ပုံမှန်အားဖြင့်ကျွန်တော်လိုက်မိလိုက်တဲ့စကားတွေကိုအချိန်နဲ့တပြေးညီစာနဲ့ဖတ်လို့ရသွားပါတယ်အားလုံးကိုလိုက်ဖတ်လို့မိချင်မှမိမှာဖြစ်ပေမဲ့ကျွန်တော်အတွက်အချိန်နဲ့တပြေးညီဘာတွေပြောနေကြတယ်လဲဆိုတာကိုသဘောပေါက်စေနိုင်ပါတယ်ဒီနည်းပညာကစကားဝိုင်းမှာကျွန်တော်ပါဝင်ခွင့်ရတယ်ဘာတွေပြောနေလဲဆိုတာသိရတော့ဆုံးဖြတ်ချက်ချနိုင်ပါတယ
်အခုလို AR နည်းပညာသုံးမျက်မှန်ပေါ်မှာစကားတွေကိုစာတန်းထိုးဖော်ပြပေးနိုင်အောင်လုပ်ပေးထားတဲ့နည်းပညာမှာလိုအပ်ချက်တွေကတော့ရှိပါတယ်ဥပမာစကားကိုတစ်ချိန်တည်းမှာဝိုင်းလူပြောနေကြတဲ့အခါမျိုးမှာဘယ်သူဘာပြောတယ်ဆိုတာရောသွားနိုင်တာမျိုးဖြစ်နိုင်တာမို့နောက်ခံတန်တွေတိတ်ပြီးစူညာမနေဖို့လိုပါတယ်နောက်တစ်ခုကတော့ Android စနစ်သုံး smartphone တွေနဲ့ပဲသုံးလို့ရတာမို့ iPhone ကင်သူတွေဆိုရင်အဆင်မပြေပါဘူး။စကားတန်ကိုအချိန်နဲ့တပြေးညီစာသားအဖြစ်ပြောင်းလဲပေးနိုင်မို့ဖုန်းထဲမှာအင်မတန်မြန်တဲ့ processor ရှိဖို့လိုသလိုမျက်မှန်နဲ့ smartphone ကိုချိတ်ဆက်နိုင်ဖို့အတွက် display port သုံးလို့ရတဲ့ USB-C port လိုလို့ဖြစ်တယ်လို့ထုတ်လုပ်သူတွေကပြောပါတယ်။ကျက်လက်ကိုဒေါ်လာ480ကျော်ပေးရမယ်။ X-ray glass မျက်မှန်ကလည်းနိုင်ငံတိုင်းမှာဝယ်လို့မရနိုင်သေးပါဘူး။နောက်ပြီးမျက်မှန်ကြီးကိုတစ်ချိန်လုံးတက်ထားရမှာဖြစ်ပါတယ် X-ray glass application ကိုတော့ဖုန်းထဲမှာအခမဲ့ download လုပ်လို့ရပါတယ်ဒါပေမဲ့3-4ရောက်ဝိုင်းစုပြောနေချင်းဘသူကဘာပြောနေတယ်လဲဆိုတာခွဲခြားဖော်ပြပေးတဲ့ feature လိုမျိုးသုံးနိုင်ဖို့ဆိုရင်တော့တစ်လကို12ဒေါ်လာကနေ36ဒေါ်လာလောက်နဲ့ညီများတဲ့ sterling ပေါင်း10ပေါင်းကနေပေါင်း30ကျားလှဆင်ကြီးပေးကြရမှာဖြစ်ပါတယ်အခုလိုသူတို့နည်းပညာမှာထောက်ပြစရာတွေရှိတဲ့ဆိုတာကို X-ray glass company ကလက်ခံပေမဲ့တဖြည်းဖြည်းပိုကောင်းလာပါလိမ့်မယ်လို့ဆိုပါတယ်။သူတို့ company က smart မျက်ကပ်မှန်တွေကိုလည်းတီထွင်နေပါတယ်
။ I think the real breakthrough will be when we get smart contact lenses. That will be the thing that actually revolutionizes.
Smart contact lens တွေကိုတီထွင်နိုင်ပြီဆိုရင်တော့တကယ်ကိုအသက်ဆန်းဖြစ်မှာပါ။တကယ်ကိုဆန်းသစ်တဲ့တီထွင်မှုဖြစ်ပါလိမ့်မယ်။ပထမဆုံးအဆန်းတီထွင်ထားတဲ့နမူနာတွေအခုပဲထွက်နေပါတယ်။နောက်နှစ်နှစ်သုံးနှစ်လောက်ဆိုဈေးကွက်ထဲရောက်တော့မှာပါအဲ့ဒီချိန်လောက်ကြာရင်အားလုံးက augmented reality ကဘာကြီးထဲမှာဖြစ်နေပါလိမ့်မယ
်အသံတွေကိုစာသားအဖြစ်နဲ့စာတန်းထိုးပြနိုင်တဲ့ x-ray glass ကို2022 September လတည်းမှာဈေးကွက်တင်မှာဖြစ်ပါတယ်ဒီမတိုင်ခင်တော့အလက်တရာကိုအကြားအာရုံချိုးတဲ့သူတချို့ကိုအစမ်းပေးသုံးခဲ့ပါတယ
် Somebody's wearing a mask it makes it really difficult for a deaf and hard of hearing person because they rely on lip reading
တကယ်လို့တရားရောက်ကနှာခေါင်းစီးတက်ထားတယ်ဆိုရင်ပြောနေတဲ့သူနှာခေါင်းကိုဖတ်ပြီးဘာပြောနေတာလဲသိအောင်လုပ်နေရတဲ့နားမကျတဲ့သူတွေအကြားအာရုံချိုးတဲ့သူတွေအထက်တကယ်ကိုခက်ခဲပါတယ်ဒီမျက်မှန်မျိုးကတော့အဲ့ဒီလိုအကြားစီးကိုဖယ်ရှားပြလိုက်ပြီးဘာတွေပြောနေတယ်လဲဆိုတာကိုသိနိုင်တော့တကယ်ကိုထိရောက်ပါတယ
်အကြားအာရုံချိုးတဲ့သူတွေကြုံတွေ့နေရတဲ့အခက်အခဲကို smart လက်ကင်ဖုန်းရဲ့ AR မျက်မှန်ရဲ့သုံးပြီးတော့ကြော်လွှားနိုင်ရမယ်လို့ X-ray glass company ကပြောပါတယ်သူတို့ဖန်တီးထားတဲ့ mobile app ကဘာသာစကားစုံကိုဘာသာပြန်စာတန်းထိုးပေးနိုင်မှာဖြစ်တယ်လို့လည်းပြောပါတယ်ရှင်ကျွန်မဆူမြတ်မောပါ
ခရပတ်စင်တက်တန်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပါတော့မယ်။စစ်ဆန့်ကျင်ရေးပြည်ပနိုင်ငံတွေမှာဂီတဖျော်ဖြေပွဲတွေကျင်းပဖျော်ဖြေတဲ့ရုရှားကနာမည်ကြီး rap အဆိုတော် Oxymoron ကိုနိုင်ငံခြားသရှုလို့ရုရှားအဆိုရကကြေညာပါတယ်။စပိန်မှာတော့အဆိုတော် Shakira ကိုအခွင့်ရှာမှုနဲ့တရားစွဲထားပါတယ်။မအေးသန္နာကျော်ကတက်တန်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါရုရှားနိုင်ငံမှာနာမည်ကြီးဆုံး rap ဆိုတော့တရက်ကိုနိုင်ငံသားတချို့လို့ရုရှားအစိုးရကအစီရင်သွင်းလိုက်ပါတယ်ရုရှားအစိုးရကိုဝေဖန်သူတွေသတင်းတောက်တွေကိုအဲ့လိုအစိုးရကကြေညာလေးရှိတာပါနာမည်ရင်းက Miron Fyodorov အနုပညာနာမည် Oxymiron ကိုသတင်းတောက်လေးဦးပြီးတော့နာမည်ကြီးစာရေးဆရာ Dmitry Glukhovsky တို့နဲ့အတူနိုင်ငံသားတချို့ဖြစ်နေအော်တိုဘာလ9ရက်နေ့မှာပဲရုရှားတရားရေးဝန်ကြီးဌာနကကြေညာလိုက်တာဖြစ်ပါတယ် Oxymiron ဟာရုရှားအစိုးရကယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးတာကိုဆန့်ကျင်ပြီးရုရှားနိုင်ငံဖျော်ဖြေခီးစဉ်ကိုဖျက်လိုက်တာပါနောက်တော့သူပြပထွက်ပြီးတော့ Russian Against the Wall ရုရှားပြည်သူတွေဒီစစ်ပွဲကိုဆန့်ကျင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့တူရကီ၊ဂျာမနီနဲ့ဗြိတိန်နိုင်ငံတို့မှာလှည့်လည်ဖျော်ဖြေနေခဲ့ပါတယ်။အခုလကုန်ပိုင်းမှာတော့သူ့ရဲ့အလုပ်တွေကိုရုရှားနိုင်ငံရဲ့အစွန်းရောက်မှုတားဆီးရေးဥပဒေနဲ့စုံစမ်းမှုလုပ်နေတယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီဥပဒေအရအစွန်းရောက်တယ်လို့သတ်မှတ်ခံရတဲ့အရာတွေကိုချက်ချင်းတားမြစ်ပိတ်ပင်ပြီးသားဖြစ်သွားတာပါ။ပြီးတော့ပြပတချို့လို့စည်ရင်သွင်းခံရရင်လဲပတ်စံအဝင်ထွက်ကိစ္စရက်တွေကိုအထူးတင်းကျပ်စစ်ဆေးခံရမှာဖြစ်ပါ යි သူတို့စီကရေးသမျှဖန်တီးသမျှအရာတွေမှာလဲသူတို့ဟာပြပအဖွဲ့စည်းရဲ့အဖွဲ့ဝင် foreign agent ဖြစ်တယ်ဆိုတာရေးသားဖော်ပြရပါ යි oxymiron ရဲ့စာသားတွေဟာနိုင်ငံရေးအခြေအနေတွေကိုအထူးထည့်သွင်းထားတာဖြစ်ပြီးတော့သူကိုယ်တိုင်လဲရုရှားအစိုးရကိုဝေဖန်လို့ဖန်စည်းထောင်ချခံရသူ alexey nevelny ထောက်ခံလူလူစုဝေဝဲတွေကိုတက်ရောက်ခဲ့တာပါတကယ်ဆိုသူက hip hop ဂီတာလိုကြိုက်များတဲ့ရုရှားနိုင်ငံမှာစစ်ကြီးမဖြစ်ခင်ကအထူးကြော်ကြားနေတဲ့အနေအထားမှာရှိပါတယ်။စ ဆင်းဖြစ်ခင်ပထမလဇန်နဝါရီလကဆိုရင်ရုရှားလက်ထောက်နိုင်ငံသားရေးဝန်ကြီးဆာဂေးရီယက်ခော့ဖ်ကတော့မှသူ့ရဲ့အနုပညာဖန်တီးမှုကတကယ်ကိုအနှစ်ရှိတယ်လို့တွေးဆမေးမြန်းခန်းတစ်ခုထဲမှာပြောသွားခဲ့ပါတယ်။ကိုလံဘီယာနိုင်ငံကကမ္ဘာကျော်အောင်မြင်တဲ့အဆိုတော်ရှက်ကီယာဒေါ်လာ14သန်းခွဲဝင်ငွေကုန်ပေးဆောင်မှုပြက်ကွက်တယ်ဆိုပြီးအမှုရင်ဆိုင်ဖို့အတွက်စပိန်တရားရုံးကစက်တင်ဘာလ29ရက်နေ့ကပဲအမိန့်ထုတ်လိုက်ပါတယ်။Hipstone Lines ဆိုတဲ့တခြင်းနဲ့စပြီးတော့အောင်မြင်မှုအကြီးကျယ်ရလာတဲ့ရှက်ကီယာဟာသူ့ကိုဇူလိုင်လမှာတရားရုံးကသဘောတူညီမှုတစ်ခုနဲ့အမှုကိုပိတ်ပေးမယ်ပြောပေမဲ့လည်းသူကငင်းဆိုတဲ့အတွက်အခုသူတရားရင်ဆိုင်ရမှာပါသူဒီမှာမှုရှုံးရင်တော့ထောင်ထဲ၈နှစ်ထိချခံရနိုင်ပါတယ်ဘယ်နှစ်မှာတရားခွင်စမလဲဆိုတာတော့မကြေညာသေးပါဘူးသူက2012နဲ့2014ကြာအခွန်ဆောင်မှုပြက်ကွက်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲပြီးတော့သူ့ကိုထောင်ထဲ၈နှစ်ပြစ်ဒဏ်ချဖို့တရားရုံးကိုလျှောက်ထားပါတယ်ရှက်ကီယာကအဲ့ဒီအချိန်မှာအလုံးကြောင့်တစ်ချိန်လုံးပဲခီးရီထွက်နေရတဲ့အချိန်လို့ပြောပါတယ်သူကဒီမှုကိုနိုင်အောင်ရင်ဆိုင်သွားမယ်လို့ပထမအဘက်ကပဲပြောသွားတာပါသူကအခုစပိန်အာဏာပိုင်တွေအမှားကြီးဆွဆွဲနေတာဖြစ်ပါတယ်သူ့အနေနဲ့စပိန်အခွန်ရုံးကဆောင်ခိုင်းတယ်လို့ငွေကိုအခုတစ်ခါတရားမဆွဲခင်ဆောင်ပြီးသွားပါပြီလို့ပြောပါတယ်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ဖိုင်ဧတနာကျော်အပတ်စဉ်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်ကတင်ပြပေးမှာဖြစ်ပါတယ်။
ကချင်ပြည်နယ်ဖားကန့်ဒေသမှာလေကြောင်းကနေတိုက်ခိုက်လိုက်တဲ့အတွေ့အရသာအများအပြားတိုက်ခိုက်တဲ့သတင်းတွေအပေါ်ကုလသမဂ္ဂအကြီးအကဲအန်တိုနီယိုဂူတာရက်စ်အပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်ကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ကချင်ပြည်နယ်မှာလေကြောင်းကတိုက်ခိုက်မှုကြောင့်အရသာအများအပြားတိုက်ခိုက်တည်ကြရတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ကိုစီစစ်နေတဲ့ချိန်ထဲမှာပဲဒီသတင်းတွေအပေါ်မှာစိုးရိမ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးနဲ့အတူအတွင်းရေးမှူးချုပ်တို့ကပြောဆိုခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူနေထူထပ်တဲ့အနေပိုင်းဒေသကိုစိုက်ကလုန်းမုန်တိုင်းဦးတည်လာနေပြီးမုန်တိုင်းလမ်းကြောင်းမှာရှိတဲ့လူပေါင်းသိန်းချီပြီးဘေးလွတ်ရာကိုရွှေ့ပြောင်းထားပြီးအ ਨੇ ဆုံးတဦးသေဆုံးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုပါရယ်ဘင်္ဂလားပင်လယ်အတော်အတွင်းဘာစန်ဂျာကျွန်းမှာရွှေ့ပြောင်းထားတဲ့ရိုဟင်ဂျာဒုက္ခသည်3,300လောက်ကိုတော့အိမ်တွင်းမှာပဲနေထိုင်ကြဖို့တိုက်တွန်းထားပါရယ်နာမည်ကျော်ပါကစ္စတန်သတင်းတောက်တကူကင်ညာနိုင်ငံမှာတနက်နေ့ပြစ်တက်ခံရတဲ့အတွက်ကြောင့်တည်ဆုံခဲ့ရပြီးအာဏာပိုင်တွေကတော့မှားယွင်းပြစ်ခတ်ခဲ့တယ်လို့ပြောဆိုပါရတယ်။တနင်္ဂနွေနေ့ညဘက်ကားအဝေးပြေးကားလမ်းပေါ်မှာသူ့ရဲ့ကားမောင်းနှင်သူကရပ်မပေးတဲ့အတွက်စစ်ဆေးရေးဂိတ်ကနေပြစ်ခတ်ခဲ့တယ်လို့ဒေသဆိုင်ရာသတင်းစာတကူကဖော်ပြခဲ့ပါရတယ်။ယူကရိန်းကရေဒီယိုတပ်တုချပစ္စည်းတွေပါဝင်တဲ့လက်နက်တွေနဲ့တိုက်ခိုက်ဖို့ကြံစီတဲ့ဆိုတဲ့ရုရှားရဲ့ဆွဆွဲချက်ဟာမဟုတ်မမှန်ကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့နျူကလ িয়ার လက်နက်နဲ့ပတ်သက်တဲ့ရည်ရည်ချက်ကိုတော့ပြောင်းလဲမှာမဟုတ်ဘူးလို့အမေရိကန်သမ္မတအိမ်ဘူရိုတာဝန်ရှိသူတွေကရုရှားရဲ့ဆွဆွဲချက်ကိုတင်းနှင်းလာနေတဲ့ကတုံ့ပြန်ပြောဆိုခဲ့ပါတယ်
။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစော်မှုချော်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းထွက်အစည်းအဝေးထုတ်လို့ရေးမှုကကိုခင်မောင်စုံမင်းဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မယ့်အစည်းအဝေးတွေကိုတော့လိုင်းတိုမီတာ31 32 51တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.